Welcome to the Voice of America in Burmese.
Mingla nana khima khmya to raj mya Sri Lanka chami ja ba si. UA American tan nyama bai si sin ga 2018 khu ne September 14 ye taw ja ni manakin si sin ni ko American pi raw su myo lo Washington DC ga ni dai yai thau lwin pe ni ba bi. Line no meter 32 40 48 tu ga ni phan yu na sin nan du UA ye Facebook samin na phit de UA Burmese news ma le a chain ne de bi ni thau lwin pe ni ba le. ကျွန်တော်စမိုးရပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇုံလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အရှိပချံကိုဝင်ရောက်တိုက်ခတ်ဖို့ရှိတဲ့အင်အားပြင်းဖလော်ရန်စ်ဟာရီကိန်းမုန်တိုင်းဟာကမ်းခြေနဲ့တဖြည်းဖြည်းနှိကလာနေပါပြီဖိလစ်ပိုင်နိုင်ငံမှာလည်းအင်အားပြင်းမုန်တိုင်းတိုက်ခတ်လာမယ့်အတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေကြပါတယ်ရိုက်တာသတင်းတော်နှုတ်ကိုဥပဒေနဲ့အညီအရေးယူခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ပြောကြားချက်ကိုကုလသမဂ္ဂဆိုင်ရာအမေရိကန်သားအမတ်ကြီးကဝေဖန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုကျော်ကျော်သိနေအတူတင်ပြပေးသွားမှာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်သတင်းတော်တွေဒီမှာဆိုရင်မြန်မာနိုင်ငံကိုစိုက်ပျိုးရေးကိုခြိခံပြီးတော့တိုးတက်ထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာစေချင်တယ်လို့ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာဆီယံဆိုင်ရာကမ္ဘာစီးပွားရေးနှီးနှောဖလှယ်ပွဲမှာဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
် We are welcoming of course more investments and better investments and we also accept that we have a responsibility to make the
နောက်ပိုင်းသတင်းတော်တွေကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။ဒါအပြင်ကုလသမဂ္ဂလူခွင့်ရေးကောင်စီဌာနချုပ်မှပြုလုပ်တဲ့လူမျိုးရုံးတပ်ဖြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်190အပြည့်အထိမ်းအမှတ်ဆွေးနွေးပွဲမှာလူခွင့်ရေးမဟာမင်းကြီးကမြန်မာနိုင်ငံအကြောင်းကိုအဓိကထောက်ပြပြောဆိုသွားတယ်ဆိုတဲ့သတင်းလွှာမန္တလေးတိုင်းဒေသကြီးမရယာမြို့နယ်ကလေယာပိုင်ဆိုင်မှုအငင်းပွားတဲ့အမှုမှာတောင်သူတွေဘက်ကနေရော်ကြီးတောင်းခံထားတဲ့အမှုကိုဒီကနေ့တိုင်းတရားရုံးကနေတော့ပတ်လာလိုက်တဲ့အကြောင်းစတာတွေနားဆင်ကြဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့နိုင်ငံတကာသတင်းတော်တွေကိုကိုစော်ဝင်းနိုင်နဲ့ကိုကျော်ကျော်သိန်းတို့ကဖျောပြကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအရှိဘက်ကမ်းခြေကိုဝင်ရောက်တိုက်ခတ်ဖို့ရှိတဲ့အင်အားပြင်းဖလော်ရန်စ်ဟာရီကိန်းမုန်တိုင်းဟာအဆိုးအဝါဆုံးအခြေအနေကိုရောက်မလာခင်ကမ်းခြေကိုတဖြည်းဖြည်းချဉ်ကပ်လာနေပါပြီ။မုန်တိုင်းရဲ့အရှင်ဟာတောင်နဲ့မြောက်ကိုရိုင်းနာပြည်နယ်တွေကကမ်းခြေတွေကိုကြာတာပရိနေမှာစတင်ရိုက်ခတ်နေတာမှာပြင်းထန်တဲ့လေရှိန်နဲ့အတူမိုးလဲတပါးတည်းပါလာနေတာပါအမေရိကန်မုန်တိုင်းတိုင်းထွာရေးဌာနရဲ့အဆိုအရဖလော်ရန်စ်မုန်တိုင်းဟာကြာတာပရိနေနောက်ပိုင်းမှာမြောက်ကိုရိုင်းနာပြည်နယ်ဝမ်လင်တန်မြို့ရဲ့အရှိတောင်ဘက်မိုင်100လောက်အကွာမှာရှိနေပြီးလေတိုက်နှုန်းဟာတနာယီကို68မိုင်လောက်ရှိတယ်လို့ဆိုပါတယ်မုန်တိုင်းဟာမူလကခန့်မှန်းထားတဲ့အင်းပြင်းအားအဆင့်၄ကနေရော့ကျပြီးပြင်းအားအဆင့်နှစ်အဖြစ်နဲ့တောင်နဲ့မြောက်ကိုရိုင်းနာပြည်နယ်နှစ်ခုအကြားကိုတောက်ကျနေအစောပိုင်းမှာစတင်ရောက်ရှိလာမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။မုန်တိုင်းရဲ့ပြင်းအားကျဆင်းသွားပေမဲ့လည်းမုန်တိုင်းဟာတနေရာထဲမှာအချိန်ကြာကြီးတည်ရှိနေမှာဖြစ်တာကြောင့်ရေကြီးမှုဖြစ်နိုင်တဲ့အပေါ်မိုးစလပညာရှင်တွေကစိုးရိမ်နေကြတာပါ။မုန်တိုင်းဟာသမုတ်တရားတွေကနေကုန်းတွင်းပိုင်းဘက်ကိုတနာယီ9မိုင်နှုန်းနဲ့တဖြည်းဖြည်းချင်းရွေ့လျားလာနေတာကြောင့်ကမ်းခြေတစ်လျှောက်မှာအချိန်ကြာကြာမှွေနှောက်တိုက်ခတ်ပြီးမုန်တိုင်းရဲ့အချိန်နဲ့ပါလာမဲ့မိုးရေဟာလည်းပုံများမယ်လို့ခန့်မှန်းထားကြပါတယ်။မုန်တိုင်းကြောင့်မြောက်ကိုရိုင်းနာပြည်နယ်အတွင်းကနေရာတချို့မှာမိုးရေချိန်လက်မှ40လောက်အထိရွာသွန်းနိုင်ပြီးမုန်တိုင်းအချိန်နဲ့တက်လာမဲ့ရေဟာလည်း4မီတာလောက်အထိမြင့်နိုင်တာကြောင့်အိမ်အတော်များများမြုပ်သွားနိုင်တယ်လို့ဆိုပါတယ်
။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနှစ်အတွင်းလက်ရှိအချိန်ထိဆိုရင်အင်အားအပြင်းဆုံးတိုက်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်မဲ့လမ်းကြောင်းပေါ်မှာနေထိုင်နေကြသူထောင်ပေါင်းများစွာကိုအာဏာပိုင်တွေကကြာတာပရိနေမှာစပြီးတော့ရွှေ့ပြောင်းကယ်ထုတ်နေပါတယ်။မုန်တိုင်းရဲကြောင်ကျောင်းတွေကိုပိတ်ထားသလိုမြေပြိုကျနိုင်တဲ့အခြေအနေတွေမြေတူးဆက်တွေကိုအသင့်ပြင်ထားပြီးကစဲလူသားတွေနဲ့တပ်ဖွဲ့တွေကိုနိုင်ငံမြောက်ပိုင်းမှာအသင့်အနေထားရှိဖို့ညွှန်ကြားထားပါတယ်။မုန်တိုင်းအန်ဒရယ်အကြောက်ရောက်နိုင်ဆုံးဒေသတွေမှာလူပေါင်း၄သန်းကျော်နေထိုင်နေပြီးလေတိုင်နှုန်းအရန်ပြင်းထန်မဲ့စူပါတိုင်ဖုန်းမုန်တိုင်းဖြစ်ဟဝိုင်အခြေဆိုင်တိုင်ဖုန်းအန်ဒရယ်ပူးတွဲသတိပေးဌာနကသတ်မှတ်ထားပါတယ်။မောင်ကော့တိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံရှေ့မြောက်ပိုင်းဂါဂါယန်ပြည်နယ်ကိုစနေနေ့မှာဝင်ရောက်တိုက်ခိုက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ကြာသပတေးနေ့ကတော့မုန်တိုင်းဟာပစိဖိတ်သမုဒ္ဒရာအတွင်းမိုင်450အကွာမှာရောက်နေပြီးလေတိုင်နှုန်းတနာယီ128မိုင်ရှိတယ်လို့ဖိလစ်ပိုင်မိုးလေဝသခန့်မှန်းသူတွေကပြောပါတယ်။မုန်တိုင်းကြောင့်အပြင်းထန်ဇက်တိုက်မိုးရွာနိုင်တဲ့အတွက်မြေပြိုပြီးရေကြီးမဲ့အန်ဒရီရှိတယ်လို့လည်းခန့်မှန်းထားပါတယ်။ဖိလစ်ပိုင်မြောက်ပိုင်းကအဓိကကျွန်းချင်းဖြစ်တဲ့လူဆောင်ကျွန်းတစ်လျှောက်ပြည်နယ်25ခုမှာမုန်တိုင်းအန်ဒရီသတိပေးချက်တွေထုတ်ပြန်ထားသလိုရေကြောင်းနဲ့လေကြောင်းသွားလာမှုတွေကိုလည်းပိတ်ပင်ထားပါတယ်။မောင်ကုတ်မုန်တိုင်းဟာအမေရိကန်ပိုင်ဂွမ်ကျွန်းကိုဖျက်ချော်သွားပြီးဖြစ်ပြီးမုန်တိုင်းရှိကြောင်းကွမ်ကျွန်းနေရာအနှံ့ပြားမှာရေကြီးပြီးတော့လျှက်စစ်မှုတွေပြတ်တောက်နေပါတယ်
။မြောက်ကိုရီးယားနိုင်ငံကိုတရားမဝင်ငွေကြေးလွှဲပြောင်းမှုနဲ့တရုတ်နဲ့ရုရှားနိုင်ငံတို့မှာအခြေစိုက်တဲ့မြောက်ကိုရီးယားနည်းပညာကုမ္ပဏီနှစ်ခုကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူလိုက်ပါတယ်။သူတို့ဘယ်သူဖြစ်တယ်ဆိုတာကိုဖုံးကွယ်ပြီးတတိယလူတဦးတစ်ဖွဲ့နိုင်ငံခြားကငွေတွေကိုမြောက်ကိုရီးယားနိုင်ငံတဲ့တရားမဝင်ပို့နေတာတွေရပ်တန့်စေရေးအတွက်ယူရပြီးတော့ဒီနည်းပညာကုမ္ပဏီတွေကိုအခုလို ပိတ်ဆို့အရေးယူလိုက်တာဖြစ်တယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ထုတ်ပြန်တဲ့တရားဝင်ကြေညာချက်မှာဖော်ပြထားပါတယ်။အခုအရေးယူခံရတဲ့ကုမ္ပဏီနှစ်ခုဟာမြောက်ကိုရီးယားလူမျိုးဂျုံဆွန်ဟွာကြီးကြပ်ခုခဲ့တဲ့တရုတ်နိုင်ငံအခြေစိုက် China Silver Star နဲ့အဲ့ဒီကုမ္ပဏီရဲ့ရုရှားအခြေစိုက်ကုမ္ပဏီကွဲ Vola 6 Silver Star ကုမ္ပဏီတို့ဖြစ်ကြပါတယ်။ကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကိမဲ့စုံဖြစ်ရေးအတွက်မြောက်ကိုရီးယားအစိုးရကိုအမေရိကန်ကဖိအားပေးဆောင်ရွက်နေတဲ့တချိန်ထဲမှာပဲအခုလိုပိတ်ဆို့အရေးယူမှုတွေချမှတ်လိုက်တာပါကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကိမဲ့စုံဖြစ်ပြီဆိုတဲ့အမေရိကန်ရဲ့ရည်မှန်းချက်ပြေဝအောင်မြင်ခြင်းမရှိမချင်းမြောက်ကိုရီးယားပေါ်ပိတ်ဆို့အရေးယူမှုတွေဆက်လက်ချမှတ်သွားမှာဖြစ်ကြောင်းလဲဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်းကပြောပါတယ
်ရုရှားသရှူဟောင်းတူကိုအင်္ဂလန်ဆာစ်ဘူရီအရက်မှာအစိတ်ဓာတ်တင့်အောင်လုပ်ခဲ့တယ်လို့ပြည်တွင်ကဆွဆွဲထားတဲ့ရုရှားမျိုးသားနှစ်ဦးကအဲ့ဒီတိုက်ခိုက်မှုဖြစ်တဲ့ချိန်အဲ့ဒီမြို့မှာသူတို့ရောက်နေတာဟာမယုံနိုင်ပွဲစိုးရွားတဲ့တိုက်ဆိုင်မှုသာဖြစ်တယ်လို့ကြာသာပြည်နေကပြောပါတယ်။ရုရှားဆိုရကရမုံငွေထောက်ပံ့တဲ့ RT ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတွင်ရူဆလန်ဘိုရှီရော့ဖ်နဲ့အလက်ဇန်ဒါပီထရော့ဖ်တို့နှစ်ဦးပြောသွားတာကိုပြည်ထောင်နိုင်ငံကချက်ချင်းပဲပယ်ချပါတယ်။ဒီလူတွေဟာရုရှားစစ်တော်လိုင်းရဲ့အဖွဲ့ GRU ကအရာရှိတွေဖြစ်တယ်ဆိုတာပြည်ထောင်ဆိုရကထပ်ပြောပြီးရုရှားသူရှူဟောင်းဆာဂေးစခရစ်ဘယ်ကိုအစိတ်ခတ်တာမှာသူတို့ပါဝင်ပတ်သက်တာကိုလိမ်လည်ပြောဆိုတာသာဖြစ်တယ်လို့ပြောပါတယ်။အစိကတ်တိုက်ခိုက်မှုတွေဘူရှီရော့ဖ်နဲ့ပီထရော့ဖ်တို့ကိုမျက်ကွယ်မှာဆွဲချက်တင်ထားတာပါသူတို့ဟာ GRU တရှိုးတွေဖြစ်တယ်ဆိုတာရုပ်တံတွေ့ဆုံမေးမြန်းခန်းတွင်ညင်းဆိုသွားကြပြီးထပ်ဖြည့်အဟာရဆိုင်ရာစီးပွားရေးလုပ်ငန်းမှာလုကင်နေကြတာသာဖြစ်တယ်လို့ဆိုပါတယ်ဆာစ်ဘူရီကနာမည်ကျော်ဖျားကြောင်းကြီးကိုကြည့်ဖို့သူတို့အဲ့ဒီကိုသွားလေတာဖြစ်ပြီးစကရစ်ဘဲကိုလည်းမသိသူဘယ်မှာနေတယ်ဆိုတာလည်းမသိဘူးလို့ဆိုကြပါတယ်ခင်ဗျာ
PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9839လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ဖီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်ခဲ့တဲ့ဆိုတဲ့နိုင်ငံတကာရဲ့ပြောဆိုမှုတွေအပေါ်ညှင်းဆဲခဲ့တာအပြင်အဲ့ဒီအဖြစ်ပျက်တွေအကြောင်းသတင်းယူနေတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုထောင်ဒဏ်စီရင်လိုက်တဲ့ကိစ္စဟာလည်းတရားမျှတမှုရှိကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုမှုတွေဟာယုံနိုင်စရာမရှိကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကTwitter လူမှုကော်ရက်ကတဆင့်ပြောကြလိုက်ပါတယ်ရိုက်တာသတင်းတောက်နှစ်ဦးဟာသတင်းတောက်တွေဖြစ်လို့အဖမ်းခံရတာမဟုတ်ကြောင်းသူတို့ဟာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေကိုချိုးဖောက်တဲ့အတွက်ဆိုပြီးတရားရုံးကစီရင်ချက်ချကြတာဖြစ်ကြောင်းသူတို့အနေနဲ့တရားဥပဒေစိုးမိုးရေးကိုယုံကြည်ကြောင်းသတင်းတောက်တွေအနေနဲ့အယူခံဝင်ခွင့်ရှိကြောင်းတရားစီရင်ရေးဟာဘာကြောင့်မှရင်လဲဆိုတာကိုပြောပြနိုင်တယ်မှတယ်လို့မြင်ရင်ထောက်ပြနိုင်ကြောင်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးညှိနှိုင်းဆွေးနွေးပွဲအတွင်းဒေါန်ဆန်းစုကြည်ကကြာသာပတင်းတွေမှတ်ချက်ပေးပြောဆိုသွားတဲ့အပေါ်သမ္မတကြီးဟေလီက Twitter ကနေတုံ့ပြန်ရေးသားလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့နိုင်ငံခြားမှုသိခမခင်ဗျာ။ဥရောပသမဂ္ဂရဲ့နိုင်ငံခြားမှုဝါဒရေးရာအကြီးအကဲ Federica Mogherini ကလည်း Writer သတင်းတောက်နှစ်ဦးကိုချွင်းချက်မရှိပြန်လွတ်ပေးဖို့ကြာသာပတင်းတွေမှာတောင်းဆိုလိုက်ပြီးဥရောပသမဂ္ဂနဲ့မြန်မာအကြားလက်ရှိစီးပွားရေးအစီအစဉ်တွေကိုဆက်ပြီးထားရှိနိုင်မှုအတွက်မြန်မာနိုင်ငံဘက်ကအခြေအနေတွေတိုးတက်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောကြားလိုက်ပါတယ်။သတင်းတောက်တွေရဲ့အကျိုးဆောင်ရှိနေကတော့ဒေါန်ဆန်းစုကြည်ရဲ့ပြောဆိုချက်တွေဟာအရင်ကသူမပြောခဲ့တဲ့ပြောဆိုဘူးတဲ့အချက်တွေရတီချက်တွေနဲ့ကွဲလဲနေတယ်ဆိုပြီးဝေဖန်ပါတယ်ရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်ကြောင်းပြစ်မှုထင်ရှားခဲ့တဲ့အတွက်ရန်ကုန်မြို့ပိုင်းခရိုင်တရားရုံးကစက်တင်ဘာလ3ရက်နေ့မှာထောင်ဒဏ်9ရက်စီပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ
်ထောင်ဒဏ်9ရက်စီပြစ်ဒဏ်ချမှတ်ထားတာဖြစ်ပါတယ်ခင်ဗျာဟာသာတိုးဆောင်အောင်ရွှေထွေးတည်ဆိုးမှုတွေရာသတ်ကြီးဥပဒေပုံမှန်3200ရာဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းဝင်ပြုခဲ့တာနဲ့ပတ်သက်ပြီးအဂတိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကစုံလန်းစစ်ဆေးပြီးတဲ့နောက်အစင်မြင့်ဥပဒေဝန်ထမ်းတွေကိုအဂတိလိုက်စားမှုတက်ဖြည့်ရေးဥပဒေနဲ့အမှုဖွင့်အရေးယူထားတယ်လို့အဂတိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကစက်တင်ဘာလ23ရက်ကြာသပတေးနေ့မှာသတင်းထုတ်ပြန်ထားပါတယ်။အရေးယူခံထားရသူတွေကတော့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူး၊ရန်ကုန်တိုင်းဒေသကြီးဥပဒေအရာရှိဦးသိန်းစော၊ရန်ကုန်အရှေ့ပိုင်းခရိုင်ဥပဒေအရာရှိဦးကိုကိုလေး၊ဒုတိယခရိုင်ဥပဒေအရာရှိဒေါ်သစ်သစ်ခင်၊ဒုတိယခရိုင်တရားသူကြီးဦးအောင်ကြည်နဲ့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့ရွှေပောက်ကန်နယ်မြေစခန်းမှူးရခိုင်သူဝနနယ်မြေစခန်းမှူးရဲအုပ်ချစ်ကိုကိုတို့ဖြစ်ပါတယ်။အမှုရုပ်သိမ်းခွင့်ပြုတဲ့ကိစ္စမှာလက်ငွေနဲ့ဒဇိုးလက်ဆောင်တွေရယူပြီးတရားလူပြတ်သက်တွေကိုတမင်ပေါ်လျော်စွာစစ်ဆေးတယ်။တရားခံတွေပြစ်မှုကျူးလွန်ကြောင်းတရားလူပြတ်သက်တွေကထွက်ဆိုနိုင်ခြင်းမရှိတဲ့အခြေအနေဖြစ်အောင်ဖန်တီးခဲ့တယ်ဆိုတာစုံစမ်းစစ်ဆေးရေးအဖွဲ့ကတွေးရှိတဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကိုတရားစွဲဆိုရေးယူနိုင်ရေးဆောင်ရွက်လျက်ရှိတယ်လို့ကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ငွေဘယ်လောက်ရယူခဲ့တယ်ဆိုတာထုတ်ပြန်ချက်မှာအတိအကျဖော်ပြမထားပေမဲ့အစင့်စင့်လက်ယူခဲ့တဲ့ငွေပေါင်းဟာ7,900ကျော်တိရှိတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။အမှုဖွင့်ခံရရသူတွေကိုဖမ်းဆီးထားတယ်လို့လည်းသတင်းတွေမှာဖော်ပြပါတယ်။အခုဆွဲဆိုထားတဲ့ ပုံမှန်55အရာပြစ်မှုကျူးလွန်ကြောင်းထင်ရှားရင်15နှစ်ထက်မပိုတဲ့ထောင်ဒဏ်အပြင်ငွေဒဏ်လဲချမှတ်နိုင်ပြီးပုံမှန်56အရာဆိုရင်10နှစ်ထက်မပိုတဲ့ထောင်ဒဏ်အပြင်ငွေဒဏ်လဲချမှတ်နိုင်ပါတယ်
အဖဂန်နစ္စတန်နိုင်ငံအတွင်းနှစ်ကာလရှိကြစွာဖြစ်ပေါ်နေတဲ့စစ်ပွဲကိုနိုင်ငံရေးနည်းနဲ့အဆုံးသတ်ရေးအမေရိကန်ပြည်ထောင်စုနဲ့အာဖဂန်တာလီဘန်အဖွဲ့တို့အကြားကဆွေးနွေးညှိနှိုင်းမှုတွေဟာတိုင်းပြည်တွင်းမှာရှိနေတဲ့အမေရိကန်တပ်စခန်းတွေကိုဘယ်လိုထားရှိသွားမလဲဆိုတဲ့ကိစ္စမှာတင့်နေတယ်လို့တာလီဘန်အရာရှိဟောင်းလည်းဖြစ်လက်ရှိမှာတာလီဘန်တို့နဲ့ပုံမှန်ဆက်သွယ်မှုရှိနေသူတဦးလည်းဖြစ်တဲ့ဝါဟီမူဇဒါကပြောပါတယ်ဘဂရမ်နဲ့ရှူရာဘတ်တို့မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းနှစ်ခုဆက်လက်ထားရှိရေးတာလီဘန်တို့ဘက်ကလက်ခံပေးဖို့အမေရိကန်ကလိုလားနေတာဖြစ်ပါတယ်။ဒါပေမဲ့ဒီအချက်ကိုတာလီဘန်တို့ဘက်ကလက်မခံကြောင်းအမေရိကန်တန်တမာတွေကိုစောင့်ကြပ်ဖို့အတွက်လိုအပ်တဲ့ပမာဏနဲ့ပိုပြီးတိုင်းပြည်အတွင်းမှာအမေရိကန်တပ်ဖွဲ့တွေရှိနေတာကိုတာလီဘန်ခေါင်းဆောင်တွေကမလိုလားကြောင်းမူဇဒါကပြောပါတယ်
။ကုလသမဂ္ဂတွင်မှုကြောင့်ကိုဖီအန်နန်ရဲ့နာယေခန္ဓာကိုဂျာတာရီနေကဇာတိမြေဂါနာနိုင်ငံမှာကျင်းပပြီးစီးသွားပါပြီ။အဲဒီခန္ဓာကိုကမ္ဘာခေါင်းဆောင်တွေနဲ့ထင်ရှားတဲ့လူပုဂ္ဂိုလ်တွေတယောက်ကြပါတယ်။လက်ရှိကုလသမဂ္ဂတွင်မှုကြောင့်အန်တိုနီယိုဂူဒရက်စ်အပြင် Ivory Coast, Liberia, Namibia, Niger နဲ့ Zimbabwe နိုင်ငံခေါင်းဆောင်တွေ၊ Norway အင်ရှေ့မင်းသားနဲ့ Ghana သမ္မတဟောင်းတွေတက်ရောက်ကြပါတယ်။ Mr. Annan ရဲ့ယူကလက်ကို Ghana Alan ဖုံးလွှမ်းထားတဲ့အကောင့်ထဲမှာထည့်ပြီးပြင်ဆင်ထားတဲ့ Accra ခန်းမတွေကခန်းနာကိုတက်ရောက်သူလူပေါင်း6000ရှိပါတယ်။အထဲကိုဝင်လို့မရသူတွေကြီးပို့တဲ့ခန်းမအပြင်ပဲရုပ်သံဖန်သားပြင်ကြီးတွေမှာအခမ်းအနားကျင်းပပုံကိုတိုက်ရိုက်ထုတ်လွှင့်ပြသပေးပါတယ်။ Ghana နိုင်ငံမျိုးတော်သူမျိုးတော်သားအများပြားဟာသူတို့ရဲ့အမျိုးသားသူရဲကောင်းကိုဂုဏ်ပြုတဲ့အနေနဲ့အလဲရောင်ဝတ်ဆင်တွေကိုဝတ်ဆင်ကြပါတယ်ခင်ဗျာ။
နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်နိုင်တဲ့ကိုကျော်ကျော်သိန်းတို့ပြောပြသွားကြတာဖြစ်ပါတယ်။အခုတော့ဒေါအောင်ဆန်းစုကြည်ရဲ့သတင်းနဲ့စပါမယ်။မြန်မာနိုင်ငံပညာရေးနဲ့စိုက်ပျိုးရေးလောကတွေမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေပိုးပြီးတော့လှုပ်ဆောင်ကြဖို့လူလာတယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံကိုစိုက်ပျိုးရေးကိုခြေခံပြီးတော့တိုးတက်ထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာစေချင်တယ်လို့လည်းဆိုပါတယ်။ဗီယက်နမ်နိုင်ငံမှာကျင်းပတဲ့အာဆီယံဆိုင်ရာကမ္ဘာစီးပွားရေးနှီးနှောဖလေပွဲမှာဒေါအောင်ဆန်းစုကြည်ပြောဆိုလိုက်တာပါ။ဒီအကြောင်းကိုကြွအောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံမှာ NLD ဆိုးဝါးတက်လာပြီးတဲ့နောက်ပိုင်းနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေအကြီးအကျယ်လှုပ်ဆောင်လာလိမ့်မယ်။မြန်မာစီးပွားရေးအခြေအနေဟာလည်းတိတိတသာပြောင်းလဲလာလိမ့်မယ်လို့အများကမျှော်လင့်ကြကြပေမဲ့တကယ်တမ်းမှာတော့ထင်သလိုဖြစ်မလာပါဘူး။လောလောဆယ်မြန်မာနိုင်ငံထဲမှာရှိနေတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုအများစုဟာအိန္ဒိယနိုင်ငံတွေကဖြစ်ပြီးတော့အနောက်နိုင်ငံတွေရဲ့ယင်းနှိမ့်မြုံနှံမှုတွေဟာမျောလင့်ထားသလိုကြီးကျယ်ရောက်လာပဲဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ကျမ်းဖက်မှုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့အဖြစ်ကလည်းအနောက်ကဘာရဲ့စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံအတွင်းဝင်လာဖို့နှိမ့်ဖင့်စေတဲ့အကြောင်းတရားတစ်ခုဖြစ်နေပါတယ်။ဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းမှာစက်တင်ဘာလ17ရက်ကနေပြီးတော့13ရက်နေ့ထိကျင်းပခဲ့တဲ့အာဆီယံဆိုင်ရာကမ္ဘာစီးပွားရေးနှီးနှောဖလှယ်ပွဲမှာတော့မြန်မာနိုင်ငံအတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့လိုချင်နေတဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကစက်တင်ဘာလ13ရက်နေ့မှာပြောခဲ့ပါတယ
် We are welcoming of course more investments and better investments and we also accept
ရင်းနှီးမြှုပ်နှံမှုတွေကိုကျမတို့ကကြိုးစားပါတယ်ပို့ပြီးတော့လည်းရင်းနှီးမြှုပ်နှံမှုတွေလှုပ်စေချင်ပါတယ်ပုံမကောင်းမှုနဲ့ရင်းနှီးမြှုပ်နှံမှုတွေလည်းဖြစ်စေချင်ပါတယ်ကျမတို့လိုချင်တဲ့ရင်းနှီးမြှုပ်နှံမှုတွေရလာအောင်ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်နိုင်ဖို့ကျမတို့မှာတာဝန်ရှိပါတယ်လူငယ်တွေအတွက်ရေရှည်အကျိုးရှိနိုင်မဲ့ပညာရေးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေနဲ့စိုက်ပျိုးရေးလောကအတွက်လည်းရင်းနှီးမြှုပ်နှံမှုတွေရှိလာစေချင်ပါတယ
်ပြီးခဲ့တဲ့နှစ်တုန်းကနိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေအမေရိကန်ဒေါ်လာ10ဘီလီယံရအောင်မြန်မာနိုင်ငံကလှုပ်ဆောင်နိုင်ခဲ့ပါတယ်လောဆယ်မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေအများဆုံးလုပ်ထားတဲ့နိုင်ငံတွေကတော့တရုတ်စင်ကာပူထိုင်းတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပဲဖြစ်ပါတယ်မြန်မာနိုင်ငံကိုစိုက်ပျိုးရေးခြေခံပြီးတော့ဆက်မှုထွန်းကားတဲ့နိုင်ငံတစ်ခုဖြစ်လာစေချင်တယ်လို့လည်းဒေါ်ဆန်းစုကြည်ကပြောပါတယ
် Myanmar is still predominantly an agriculture country as you know about 70% of our people live in the rural
area မြန်မာနိုင်ငံဟာအခြေခံအားဖြင့်စိုက်ပျိုးရေးနိုင်ငံပါလူဦးရေ80ရာခိုင်နှုန်းလောက်ကကျေးလက်ဒေသတွေမှာနေထိုင်ကြတာဖြစ်ပြီးအခုချိန်မှာတော့တောနေလူထုဟာမြို့တွေကိုတက်ပြီးအလုတ်အကင်ရှာဖွေနေကြပါတယ်ကျမတို့နိုင်ငံရဲ့စိုက်ပျိုးရေးလောကမှာအလားအလာကောင်းတွေအများကြီးရှိပါတယ်လာမယ့်နှစ်တွေအတွင်းမှာဖြစ်လာနိုင်မယ့်အစားအစာလုံခြုံစိတ်ချရမှုဟာဘလောက်အရေးကြီးတယ်လဲဆိုတဲ့ကိစ္စတွေကိုလူတွေတော်တော်ပြောဆိုနေကြပါတယ်ကျမတို့နိုင်ငံကိုစိုက်ပျိုးရေးအခြေခံပြီးဆက်မှုလုပ်ငန်းတွေပါတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာစေချင်ပါတယ်ဥပမာနယူးဇီလန်နိုင်ငံလိုမျိုးပါ
မြန်မာနိုင်ငံမှာပညာရေးစနစ်ကအင်မတန်နှိမ့်ကျတယ်ဆိုပေမဲ့လည်းမြန်မာလူငယ်တွေကတော့တီထွင်ဖန်တီးမှုတွေအားကောင်းကြသူတွေဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်အဲဒါကြောင့်ဆွန်ဦးတီထွင်လုပ်ငန်းရှင်တွေကမြန်မာလူငယ်တွေနဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုပို့ပြီးတော့ထွန်းကားတိုးတက်လာအောင်ရင်းနှီးမြှုပ်နှံမှုတွေလှုပ်ပေးကြဖို့လဲဒေါအောင်ဆန်းစုကြည်ကဖိတ်ခေါ်ခဲ့ပါတယ်မြန မြန်မာနိုင်ငံမှာပေါ်ရောက်တဲ့ကုတ်ကူပင်ရဲ့ကုတ်ကူသီးတွေကနေတဆင့်အက်သနောလောင်စာဆွမ်းအင်ထုတ်လုပ်နိုင်ရေးမြန်မာလူငယ်တို့ကလိမ့်လာဆန်းတက်နေကြတဲ့အကြောင်းဒီလိုလုပ်ငန်းမျိုးတွေမှာယင်းနှိမ့်နှံမှုတွေကိုလာရောက်လုပ်ကင်ကြဖို့ဒေါက်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်မြန်မာနိုင်ငံအပါအဝင်မဲခေါင်ဒေသ၅နိုင်ငံအနေနဲ့လဲအချင်းချင်းပြိုင်ဆိုင်နေတာထက်အတူပူးပေါင်းလှုပ်ဆောင်ရေးကိုပို့ပြီးတော့အာရုံစိုက်ကြဖို့ကိုလည်းဒေါက်ဆန်းစုကြည်ကတိုက်တွန်းပြောဆိုခဲ့ပါတယ
်ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာလူမျိုးတုံးတက်ဖြတ်မှုဂျီနိုဆိုက်တားဆီးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကိုစပြီးတော့စာချုပ်ချုပ်ဆိုချိန်ကနေအခုအချိန်ထိစာချုပ်ရဲ့အရေးပါမှုနဲ့ပတ်သက်လို့ပြောဆိုတာမှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ဖြစ်ခဲ့တာတွေကိုအဓိကထားထောက်ပြပြီးတော့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုသွားခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဌာနချုပ်မှာကြာသပတေးနေ့ကပြုလုပ်ခဲ့တဲ့လူမျိုးတုံးတက်ဖြတ်မှုတားဆီးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်190ပြည့်အထိမ့်မှအစီအမံကိုယ်စားလှယ်များဆွေးနွေးပွဲမှာမဟာမင်းကြီးကအဲ့ဒီလိုပြောသွားတာပါကိုကျော်ကျော်သိန်းကအပြည့်စုံပြောပြပါလိမ့်မယ်ခင်ဗျာ
ဆွေးနွေးပွဲအဖွဲ့မှာလူခွင့်ရေးမဟာမင်းကြီးမီရှယ်ဘက်ချလက်ပြောသွားတဲ့အထက်အထူးထက်သွင်းပြီးနမူနာပြပြောဆိုသွားတာကတော့မြန်မာနိုင်ငံကြခိုင်းပြည်နယ်မှာဖြစ်ပျက်ခဲ့တဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့သက်ဆိုင်တဲ့အကြောင်းပါပဲလူမျိုးတုံးတပ်ဖြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ဟာလွန်ခဲ့တဲ့2020မှာချုပ်ဆိုခဲ့ခြင်းကအတိုင်းဒီကနေ့အချိန်မှာအရေးပါနေသေးပဲဆိုတာကိုမြန်မာနိုင်ငံကြခိုင်းပြည်နယ်ကအခြေအနေတွေကိုနမူနာပေးထောက်ပြပြီးတော့ဒုက္ခသည်ဆိုင်ရာမှာမင်းကြီးမီရှယ်ဘက်ချလက်ကပြောသွားတာပ
ါ Just over 2 weeks ago we were brutally reminded of this the council's fact finding mission in Myanmar issued its
ရခိုင်ပြည်နယ်ကရိုဟင်ဂျာလူထုကိုစစ်တပ်ကဥဆောင်ပြီးတော့တပ်ဖြတ်မတင်းကျင့်တိုက်ခိုက်တာတွေနဲ့ပတ်သက်ပြီးလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင်ကထိတ်လန့်ပွဲအစီရင်ခံစာတစ်ခုကိုလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်လေးကပဲထုတ်ပြန်ထားပါတယ်သတိကြီးကြီးထားပြီးခမန်းထားချက်တစ်ခုအရဆိုရင်တေဆုံးသူဥယျတပေါင်းရှိပြီးမရေမတွက်နိုင်တဲ့နောက်ထပ်လူပေါင်းများစွာဘေးဒဏ်ခံစားကြရဒဏ်ရာရကြမရင်းကျင့်ခံကြရစိတ်ထိခိုက်ကြေကွဲကြရပါတယ်ဒါအပြင်လူပေါင်း 9,500 နီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြရပါတယ်ဒီအခြေအနေကိုကြည့်မယ်ဆိုရင်လူမျိုးတုံးတက်ဖြတ်မှုတားဆီးရေးဆိုင်ရာသဘောတူစာချုပ်ဟာ1948ခုနှစ်ဒီဇင်ဘာလ9ရက်နေ့ကအရေးပါခဲ့တဲ့အတိုင်းပဲဒီကနေ့မှလည်းအရေးပါနေသေးပဲဆိုတာတန်တရားဖြစ်စရာမရှိပါဘူ
းရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ယာဇီးဒီတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေအတွက်ကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိစေရေးလုံးနိုင်ငံရှိသည်မြတ်အားလုံးကိုလှုပ်သွားရမယ်လို့လဲမစ်ဘက်ချလက်ကပြောပါတယ်။သူပြောသွားတဲ့အထက်ကယာဇီးဒီဆိုတာကတော့အီရတ်နိုင်ငံကလူနည်းစုလူမျိုးတစ်မျိုးဖြစ်ပြီး ISIS အကြမ်းဖက်အဖွဲ့ကလူမျိုးတုံးတပ်ဖြတ်ခံရသူတွေအဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့ကာယကံရှင်မွတ်စလင်တွေကိုယ်တိုင်နဲ့နိုင်ငံတကာကသုံးနှုန်းပြောဆိုပြီးမြန်မာအစိုးရကတော့လက်မခံညှင်းပယ်ထားပါတယ်။နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချထားတာကိုကြိုဆိုကြောင်းလဲမစ်ဘက်ချလက်ကထည့်ပြောသွားပါတယ
် I welcome last week's decision by the pre-trial chamber of the International Criminal Court
ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေနှင်ထုတ်တယ်ဒါဟာရာဇဝတ်မှုတစ်ခုခုမြောက်နိုင်ခြင်းရှိတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးဒီကိစ္စဟာနိုင်ငံတကာရာဇဝတ်တရားခုံရုံးရဲ့စီရင်ဆောင်ရွက်ပိုင်ခွင့်တဲမှာရှိတယ်လို့အမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်ဆုံးဖြတ်ချက်ကိုကျွန်မကြိုဆိုပါတယ်ဒီဆုံးဖြတ်ချက်ဟာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာရာဇဝတ်မှုနဲ့ပတ်သက်လို့အတိအကျကင်တွယ်ဖြေရှင်းတာမျိုးမဟုတ်ပေမဲ့လည်းကျူးလွန်ထားတဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံမှုရှိစေရေးတကယ့်မျှော်လင့်ချက်ထွက်လာစေပါတယ
်တရားမျှတမှုရှိရေးနဲ့နောက်ထပ်မဖြစ်အောင်ဒါစီရီတို့အတွက်တရားရုံးကိုထောက်ခံပံ့ပိုးရေးဟာအထူးအရေးကြီးပြီးတော့တရားရုံးကိုထောက်ခံဖို့နိုင်ငံအားလုံးကိုတိုက်တွန်းပါတယ်လို့လည်းမစ်ဘက်ချလက်ကပြောပါတယ်ရှင်းလင်းသိသာတဲ့ကြိုတင်သတိပေးလက္ခဏာတွေကိုမတွေ့ရဘဲလူမျိုးတုံးတက်ဖြတ်မှုဖြစ်ရတွေကိုကျူးလွန်တာမျိုးဘယ်တော့မှမဖြစ်ဘူးလို့မစ်ဘက်ချလက်ကပြောပါတယ်။သတိပေးအရေးလက္ခဏာတွေအဖြစ်သူထောက်ပြသွားတဲ့အထက်မှာလူမျိုးစုတစုကိုနှိမ့်ဆက်ညှဉ်းပန်းတက်ဖြတ်တဲ့စင်စစ်မပြတ်ပုံစံတွေတွေ့ရတာယာရုယာကန်အစဉ်စဉ်အနေနဲ့ဒုက္ခရောက်အောင်ဘေးသင့်အောင်လုပ်ချင်စိတ်ရှိတာနောက်ဆုံးအနေနဲ့စိုးရွားရက်စက်ပြီးထိတ်လန့်ကြောက်ရွံ့ပွေကောင်းတဲ့ရာလတ်တစ်ခုထွက်လာတာတွေပါဝင်ပါတယ်။ဒါစတဲ့မှာပဲရခိုင်ပြည်နယ်ကဖြစ်ရတွေနဲ့ပတ်သက်လို့
In the case of the Rohingya warning signs abounded a people oppressed from birth to death
Rohingya ရဖြစ်ရမှာဆိုရင်တတိပေးချက်တွေအမြောက်အများရှိထားပါတယ်မွေးဖွားချိန်ကနေတေဆုံးချိန်အထိဖိနှိပ်ခံရတဲ့လူတို့အောက်တန်းနောက်တန်းကြပြီးကူမဲ့ကဲမဲ့သူမရှိသူတွေ
နိုင်ငံသားဖြစ်ခွင့်ငင်းပယ်ခံရတာအပါအဝင်အကွက်ကြကြစီစဉ်လှုပ်ဆောင်တဲ့လူ့ခွင့်ရေးချိုးဖောက်မှုတွေအတွက်အပြစ်ပေးအရေးယူခံရတာမျိုးမရှိဘဲနှစ်ပေါင်းများစွာဆက်ပြီးဖြစ်နေတဲ့အခြေအနေတွေပါပဲ
။လူမျိုးတွင်းတပြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်90ကြာလာပြီးတဲ့နောက်မိမိတို့ရင်ဆိုင်နေရတဲ့စင်ခုံမှုတစ်ခုကတော့အဲ့ဒီအချက်ပြသတိပေးချက်တွေကိုဘယ်လိုသိရှိနားလည်အောင်လုပ်ပြီးတုံ့ပြန်လှုပ်ဆောင်ကြမလဲဆိုတာပဲဖြစ်ပါတယ်လို့မဟာမင်းကြီးမီရှယ်ဘက်ချလက်ကပြောသွားပါတယ်။2019ခုနှစ်ဒီဇင်ဘာလအထိဆိုရင်လူမျိုးတွင်းတပ်ဖြတ်မှုဒါစီရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကိုနိုင်ငံပေါင်း149နိုင်ငံကသဘောတူထားပြီးဒါမှမဟုတ်လက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံဟာလည်း1949ခုနှစ်ဒီဇင်ဘာလ30ရက်နေ့ကတည်းကဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပါတယ်ခင်ဗျာ
။တော်ရရှိများရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြိပခါတွေကအစရခိုင်ပြည်နယ်အချက်အသေးဆုံးပြဿနာပေါင်းစုံမှာနောက်ွယ်ကသွေးထိုးပြီးနေတဲ့အင်အားစုတွေရှိနေတဲ့ဆိုတဲ့အမြင်တွေနဲ့အတူပြည်လဲသိမြင်ရင်းနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရိမ်တန်တွေလည်းထွက်ပေါ်နေပါတယ်။ NLD ပါတီဦးဆောင်တဲ့ရတားဆွေရလက်ထက်မှာအမျိုးသားပြည်လဲသိမြင်ရင်းယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပောက်ခဲ့ပါပြီလဲ။ဘယ်လိုအကဲဆန်းစိန်ခေါ်မှုတွေရှိနေပါလဲ။ဖြစ်လို့ဖြစ်စဉ်အင်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOES နေနေညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOES ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ burmese@boenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအသံလွှင့်ချိန်မတိုင်ခင် view ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာတော်ရရှိမြန်ခင်ဗျာမန္တလေးတိုင်းဒေသကြီးမရရမြို့နယ်မှာအငင်းပွားနေတဲ့လေယာဉ်ပိုင်ဆိုင်မှုကိစ္စနဲ့ပတ်သက်ပြီးတော့တောင်သူ68ယောက်ကိုရင်းနှသာတမဘဝင်မှအတင်းကရော်ကြီး35,000ကျော်ရတဲ့ရလူတွေအကြောင်းတရားစွဲဆိုထားတဲ့အမှုကိုဒီကနေ့တိုင်းတရားရုံးကပြလည်လိုက်ပါတယ်။အဲဒီလိုအမှုပြလည်လိုက်ပြီးတဲ့နောက်အငင်းပွားနေတဲ့လေယာဉ်900ကျော်ပြန်လည်ရရှိဖို့တဲ့လေသမားတွေဒီဘက်ကဆက်လက်ပြီးတော့ဆောင်ရွက်ဖို့ရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားတာကိုနားဆင်ပါခင်ဗျာ။
ဟုတ်ကဲ့လေယာဉ်ကြီးအငင်းပွားမှုဟာမန္တလေးတိုင်းဒေသကြီးမတရားမြို့နယ်ရေနသာတငါတဲ့ကျောက်စရိတ်ကုန်းမြောက်တမာကုန်းစတဲ့ကျေးရွာတွေကတောင်သူတွေနဲ့ရေနသာတမောက်ဝိုင်မှာအတင်းကြမှာဖြစ်ပွားခဲ့တာပါဒီကျေးရွာတွေကတောင်သူတွေရဲ့လေယာဉ်ကြီးဧက900လောက်ကို1989ခုနှစ်ကအစိုးရကရော်ကြီးမပေးဘဲသိမ်းယူခဲ့ပြီးတမောက်ဝိုင်မှာကစီမံဆောင်ရွက်ခဲ့ပါတယ်2015ခုနှစ်လောက်မှာတော့မူလပိုင်ရှင်တောင်သူတရာကျော်ကသူတို့လေယာပြန်လဲရရှိရေးအတွက်ထုံထုံးတိုက်ပွဲဆင်နွှဲပြီးလေယာမြေထဲမှာဝင်ရောက်ထွက်ရရာကပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားမှုတွေဖြစ်ခဲ့တာပါဒီလိုအငင်းပွားနေစဲကာလမှာမြေစည်းင်းဌာနကလေယာမြေလုပ်ပိုင်ခွင့်ဆိုင်ရာပုံစံခုံကိုရေနသာတမဝရမအတင်းကိုထုတ်ပေးခဲ့ပါတယ်ရင်းနသာတမအသင်းက2016ခုနှစ်မှာထုံထုံးတိုက်ပွဲဆင်နွှဲတဲ့တောင်သူ68ယောက်ကိုနင့်နာချင်း35,000ကျော်ရလုံမှုနဲ့တရားစွဲဆိုခဲ့ပါတယ်။ဒီကနေ့မှာတော့အမှုကိုတိုင်းလွှတ်တော်တရားရုံးကပတ်လတ်လိုက်ကြောင်းတရားစွဲဆိုခံရတဲ့တောင်သူဦးစိုးမင်းကအခုလိုပြောပါတယ
်။အမှုကအခုဒီအမှုကတိုင်းရုံးမှာကျွန်တော်တို့တောင်သူတွေကိုနိုင်ပေးလိုက်တယ်ခင်ဗျ။နင့်နာချင်းတောင်းထားတာကသူတို့ကတောင်သူတွေကကိုယ့်လက်ကိုပြန်လုံးလို့ဆိုပြီးတော့မှသူကနင့်နာချေတောင်းလိုက်တာခင်ဗျာကျွန်တော်တို့ပြီနင့်နာချေတောင်းတာက9,240.40ပဲဟောအဲ့ဒါတွေကအကုန်ပတ်လတ်လိုက်တယ်ခင်ဗျာပေးရမလို့တော့ခင်ဗျာတရားစီပတ်လတ်လိုက်တာခင်ဗျာ
ဒီမှုအတွက်လိုက်ပါဆောင်ရွက်ပေးတဲ့တရားလွတ်တော်ရှေ့နေကြီးဦးသိန်းတန်းဦးကအမှုပတ်လတ်လိုက်ကြနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ဒီမိုင်းတိုင်းဒေသကြီးတရားလွတ်တော်မှာဒီလက်သမား68ယောက်ကိုတရားမမှုဆိုရတဲ့တိုင်းလွတ်တော်နော်ကျူကျော်သူကိုနှင်လုံမှုနဲ့နင့်နာကြီးရော်ချေးပေါ့နော်3,900ကျော်ကြလို့မူတရားဆွဲတယ်အဲ့အမှုကြီးအခုပြီးသွားတော့ခနေ့မိတ်ချတာနော်မိတ်ချတော့သူတို့ရဲ့တရားလိုရေးအဆိုတော်ကိုပတ်လတ်လိုက်တယ်သူခိုင်လုံနဲ့တိကျခိုင်လုံနဲ့အကြောင်းတွေလည်းမပြနိုင်ဘူးနင့်နာဆုံးရှုံးလည်းတသက်မတောက်တာမပြနိုင်ဘူးနောက်သူတို့မှလည်းပဲဒီအမှုတော်တွေမှပုံစံခွန်ရခဲ့ပေမယ့်အဲ့ဒါကိုလဲစီလဲဆက်ကပြန်ဖြတ်သိမ်းလိုက်ဖြတ်သိမ်းလိုက်တဲ့အတွက်ဆိုပြီးတော့အမှုကိုပတ်လတ်လိုက်တာဖြစ်ပါတယ်ဒါကိုလေသမားတွေကနေပြောနေကြရှာ
လေယာမြေလုံပိုင်ခွင့်ပုံစံခွန်ကိုတောင်သူတွေကန့်ကွက်ဆန္ဒပြတဲ့ကြားကရင်းနှသာတမအသင်းကိုထုတ်ပေးခဲ့တာဖြစ်ပြီးဒီပုံစံခွန်ကိုလွှတ်တော်ကိုယ်စားလှယ်တွေပါဝင်ဖွဲ့စည်းထားတဲ့လေယာမြေနဲ့အခြားမြေဟာသိသိခံရမှုပြန်လည်စီစီကော်မတီကပယ်ဖျက်လိုက်တာဖြစ်ကြောင်းလည်းတောင်သူတွေကပြောပါတယ်ဒေသမားတွေဘက်ကတော့အမှုဖြစ်ပွားချိန်မှာရေနသာတမအသင်းကိုလေယာမြေလုံပိုင်ခွင့်ပုံစံခွန်ထုတ်ပေးတဲ့မြေစင်းဦးစီးဌာနကိုတရားစွဲဆိုဖို့နဲ့သိသိခံလေယာတွေပြန်လည်ရရှိဖို့အတွက်ဆက်လက်ဆောင်ရွက်သွားဖို့ရှိနေပါတယ်။မရေယာမြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးမင်းမင်းကလေယာတွေကိုမူရင်းပိုင်ရှင်ထံပြန်ရဖို့ဆောင်ရွက်သွားမှာဖြစ်ကြောင်းပြောပါတယ
်။ခေတ်ဆက်ဆက်ဒီလိုဖြစ်ခဲ့တဲ့ပြဿနာပေါ်မှာခံရရတဲ့ဟာကတော့အများကြီးပေါ့။ဒီပြဿနာဆိုတဲ့ကျဆင်းမတိုင်းရင်တိုင်းနေဟာပေါ့။နော်ဒါအဲ့လိုဟာတွေပေါ့။ဒါပေမဲ့တကယ်မူရင်းပိုင်ရှင်မယ်နော်။သက်ဆိုင်ဌာနလည်းဆွတ်လို့မယ်ဆိုရင်တော့ကျွန်တော်ကမူရင်းပိုင်ရှင်တွေပြန်လဲရစီချင်တယ်ပေါ့။ကျွန်တော်ကလည်းလုတ်ပြင်းနေတော့လုတ်ပြေးတာပေါ့ဗျာ။နော်
။2016ခုနှစ်ကလည်းမရေယာမြို့နယ်မှာလေယာမြေပြန်လဲရရှိရေးအတွက်တောင်းဆိုသူတောင်းသူ၄ယောက်ကိုပုံမှန်905ခါခွေပုံမှန်17တို့နဲ့ထောင်ဒဏ်တစ်နှစ်3လစီချမှတ်ခဲ့ဘူးပါတဲ့။
တရားရုံးကဆုံးဖြတ်ချက်ကိုမနေ့ကချမှတ်ခဲ့တာဖြစ်တဲ့အကြောင်း VOA မြန်မာပိုင်းသတင်းတော်ကိုမိုးစောပြောပြသွားတာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်အတွင်းကနေစိတ်ကြွဆေးတွေနဲ့ ice လို့ခေါ်တဲ့မူရစ်ဆေးဝါးတွေကိုလူနာတင်ကားအသုံးပြုပြီးတော့တည်ဆောင်နေတာတွေစက်တိုက်ဖမ်းဆီးမှုတွေပြုလုပ်ခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကဆိုပါတယ်။ဒါအပြင်ထိုင်းဘက်ကအလိုရှိတဲ့မူရစ်တရားခံတချို့ကိုလည်းမြန်မာနိုင်ငံဘက်ကပြန်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့စက်တင်ဘာလ10ရက်နေ့ကထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်အကြောင်းစုံကို VOA သတင်းတော့မအေးမာကအခုလိုသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်အမှတ်9ဒေသမှာစက်တင်ဘာလ12ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့မူရင်နှိမ်နင်းရေးဌာနအတွင်းမှနိုင်စီးရီးယားစင်တီချိုင်းကမူရင်ဆေးဝါးခိုင်းဝင်နေအနေနဲ့မူရင်ဆေးဝါးတွေကိုကုန်တင်ကားတွေနဲ့တမကလူနာတင်ကားတွေကိုပါအသုံးပြုပြီးတယ်ဆောင်လာတာတွေကိုဖမ်းမိတဲ့အကြောင်းပြောသွားပါတယ်သူပြောသွားတဲ့အထက်မှာအဓိကအချက်နှစ်ချက်ကိုပြောဆိုသွားတာပါမူရခိုင်းဝင်နေဟာချင်းရိုင်ခရိုင်မဲဆိုင်မြို့ကနေအရေးပေါ်လူနာတင်ကားတွေကိုအသုံးပြုပြီးမူရဆေးဝါးတွေကိုတဲဆောင်လာတာတွေကိုခက်ဆိတ်ဆိတ်လှုပ်လာခဲ့တယ်လို့ဆိုပါတယ် Ice လို့ခေါ်တဲ့မူရဆေးဝါးကီလို398ကီလိုကိုတရုတ်စာရန်ပါအစိမ်းရောင်လက်ဖက်ချောက်အိတ်တွေထဲမှာထည့်သွင်းပြီးအရေးပေါ်လူနာတင်ကားနဲ့တဲဆောင်လာတာကိုဖမ်းမိခဲ့တယ်လို့ဆိုပါတယ်ဒီအတွက်မူရစေဝါတဲဆောင်ရောင်းဝယ်မှုတွေမှာပတ်သက်တဲ့လူခုနှစ်ဦးကိုလည်းဇက်တိုက်ဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံတာချီလိတ်မြို့ဘက်ကိုထွက်ပြေးတိမ်းရှောင်သွားတဲ့ထိုင်းမူရစေဝါတရားခံတဦးကိုလည်းမြန်မာနိုင်ငံဘက်ကနေပြန်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့ပြောပြခဲ့ပါတယ်။မြန်မာဘက်ကိုထွက်ပြေးသွားခဲ့တဲ့ထိုင်းမူရစေဝါတရားခံတဦးကိုမြန်မာနဲ့ထိုင်းအနာပိုင်တွေကပူးပေါင်းဖမ်းဆီးခဲ့ပြီးဒီမူရစေဝါတရားခံပိုင်ဆိုင်ခဲ့တဲ့ဖုန်းခုနှစ်လုံး၊ဘဏ်ကတ်၄ခုနဲ့ရွှေတဲ384ကီလိုဂရမ်ထိုင်းဘတ်ငွေ 4.8 တန်းကိုပါသိမ်းဆည်းနိုင်ခဲ့တယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာနိုင်ငံရှမ်းပြည်တာချီလေးမြို့နယ်ဘက်ကိုထွက်ပြေးသွားတဲ့ထိုင်းနိုင်ငံကမူရစေဝါတရားခံတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့အတူပူးပေါင်းပြီးဇက်တိုက်ဖမ်းဆီးနေပြီဖြစ်တဲ့အကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုသွားပါတယ်ပြီးခဲ့တဲ့ရက်ကလည်းချင်းရိုင်ဖျောင်းမြို့အတွင်းကအရေးပေါ်လူနာတင်ကားကိုအသုံးပြုပြီးတည်ဆောင်လာတဲ့စိတ်ကြွဆေးပြား9သိန်းကိုလည်းဖမ်းဆီးခဲ့ပါဗျ။2018ခုနှစ်အတွင်းမှာထိုင်းမြန်မာနယ်စပ်ချင်းပိုင်ခရိုင်ကနေလာတဲ့စိတ်ကြွဆေးအလုံးရေပေါင်းတန်ပေါင်း190ကျော်ကိုထိုင်းအနာပိုင်တွေကဖမ်းဆီးခဲ့ပါဗျရှင်
။မအေးမှပေးပို့ထားတဲ့သတင်းတော်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American အတန်းရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီခန့်ဆက်လက်ပြီးတော့အတန်းလွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါရခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ဟာတောက်ကြနေမနေ့ဖက်အစီအစဉ်လေးကိုလိုင်းဒိုမီတာ24 40 50တိတူပြင်လိုင်းလံမီတာ190kilohertz 1509ကပါတိုးချဲ့ပြီးတော့ထုတ်လင်းပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ရမှာပါ။အပတ်စဉ်ကျမ်းမာရေးကဏ္ဍမှာဆိုရင်တော့
ကျွန်တော်တို့ကြည်လန်းတပေါင်းကြည့်အောင်လမ်းလျှောက်နိုင်မှုလို့ရဲ့အဲ့ဒါဆိုရင်ကျွန်တော်နှလုံးရောဂါတွေ၊စီးကျူးရောဂါတွေ၊အဝါလွန်တာတွေဒီရောဂါတွေကိုဖြစ်လို့နေကုန်ကြတယ်။အဲ့
တော့ဒါကတော့နှလုံးရောဂါ၊စီးကျူးရောဂါနဲ့ပတ်သက်ပြီးတော့တည်ဆုံးရမှုကကာကွယ်ရေးနဲ့ပတ်သက်ပြီးစည်းကြိုအထူးကဆရာဝန်ကြီးနဲ့ဂုံနူးဆောင်ပမောက္ခဒေါက်တာတင့်ဆွေလက်ပြောဆိုသွားတာဖြစ်ပါတယ်မကြခင်နားဆင်ရပါလိမ့်မယ်အခုတော့အဲ့ဒါတွေထုတ်လင်းမပေးခင်အရင်ဆုံးနားဆင်ရမှာကမနက်ခင်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်မှာအမေရိကန်အီဒီယန်အတုံးထုံးနေနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် EDM အတုံးက
A fish out of water.
ဖြစ်ပါတယ်။ Salung bang ga A ga တခု ဒီနေရာမှာတကောင်း F-I-S-H fish ကတော့ nga O-U-T out adverb ကရိယာဝိသေသနာကို O-F off preposition ဝိပယ်နဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပဲရပြီး W-A-T-E-R water ကတော့တို့ရရှိများသိပြီးဖြစ်တဲ့အတိုင်းရေးဆိုတော့စကွိုက်ထွန်ရဲ့ဓာတ်ရိုက်ဒီဘဲကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်နေငါးကရေအပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာသွားရရှင်များစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတူဦးနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲ့နေတယ်အနေကျက်နေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရာထိုင်ရခဲ့လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်။ကျွန်တော်ကတော့တမန်လူတူပါပဲဗျာလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်။အနေရထိုင်ရခဲ့နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
။ A fish out of water
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာပါအခုတော့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်မြန်မာနိုင်ငံမှာစီးကြိုနဲ့ပတ်သက်တဲ့ယောဂါတွေဖြစ်နှုံတင်နှုံများနေရတဲ့အကြောင်းရင်းတွေမှာကိုလက်လှုပ်ရှားမှုနေတာဆေးလိပ်ဆေးရွက်ကြီးအရက်တောက်တုံးမှုများတာတွေကအဓိကပါဝင်နေတယ်လို့စီးကြိုအထုကူတွေကသတိပေးပြောဆိုနေကြပါတယ်။ကိုယ်လက်လှုပ်ရှားမှုကောင်းလာအောင်နဲ့ဆေးလိပ်ဆေးရွက်ကြီးအရက်တောက်တုံးမှုလျှော့ချနိုင်အောင်ဘာတွေလုပ်သင့်ပါသလဲ။စီးကြိုရဲ့နောက်ဆက်တွဲတွေကြောင့်တည်ဆုံးမှုကနေကာကွယ်ဖို့နိုင်ငံတော်ကလည်းဘာတွေလုပ်ပေးသင့်ပါသလဲ။ဒီအကြောင်းကိုမြန်မာနိုင်ငံစီးကြိုသွေးကြိုယောဂအသင်းရဲ့ဥက္ကဋ္ဌစီးကြိုအထုကူဆရာဝန်ကြီးနဲ့ဂုံနူးဆောင်ပမောက္ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတာကိုနားဆင်ကြပါခင်ဗျာ။
โอเคซีจูตุจูทุกุเสี่ยวันจีเนี่ยกุนุซองปอมอกะดร.อู้ตึนสิล่ะครับดิซีจูโยคะจองเตซึมุมะเนียะเรเคสะด้วยเราซุนึกแกยามาปี้เกเรข้าวตวยอะรอดิผิดแค่เรฉินีผิดน้องเนี่ยดิช่อฉายีด้วยดิกากวยีด้วยปอเนาะอซ้าตอกบายเซนเราอดิกะซุนึกแกจาบาระเสีย အဲ့ဒီတော့ဒီနောက်ထပ်ကာကွယ်ရေးလုပ်ငန်းတွေဖြစ်တဲ့ဒီကိုလွဲလှုပ်ရှားမှုနောက်တစ်ခုကဒီဆစ်လေးဆေးရွက်ကြီးအရင်တောက်သွုံမှုနဲ့တော့ပြည်သူတွေဘက်ကဘာတွေလုပ်ပေးနိုင်လဲပေါ့နော်နောက်ယောဂဖြစ်ပြီးဒီဆုံးမှုတွေရှော့ချနိုင်ဖို့အတွက်ဒီချက်မရေးစနစ်ကရောအစိုးရဘက်ကရောဘယ်လိုတာဝန်တွေရှိလဲဆိုတာကိုကျွန်တော်တို့အဓိကဆွေးနွေးကြမှာဖြစ်ပါတယ်ဆရာအဲ့ဒီတော့စီချိုယောဂကြောင့်တည်ဆောက်ရမှုဖြစ်နှုံးနေကာကွယ်ရေးအတွက်ကိုလည်းလှူရှာမှုနဲ့ပတ်သက်ပြီးတော့ဆက်ရှင်းပြပေးပါလားဆရာ
physical activity ကတကယ်ပေါ်မှာအခုပြောတယ်နားနေခြင်းမှာကိုစီးခြင်းကဒီကလူကြောက်ကအနည်းဆုံး minute 30ကိုလည်းလှူရှာကိုယ်ကလည်းလှူရှာမှုလုပ်ဖို့လိုတယ်ဒါမျိုးကြည်လန်းတပေါင်းပြည့်အောင်လမ်းလျှောက်နိုင်ဖို့လိုတယ်အဲ့ဒါဆိုရင်ကျွန်တော်ငုံယောဂတွေစီးချိုသူယောဂတွေအဝတ်လွန်တာတွေဒီရောတွေကိုဖြစ်နှုံးနေကိုကြားတယ်အဲ့တော့ကျွန်တော်လူကြည့်ကိုလူကြည့်ငန်းလေးလောကကောင်းမပြီးအောင်အဲလောကကောင်းပြီးအောင်ပြောရကျွန်တော်တည်တာတဲ့ချိန်မှာလုပ်တဲ့ချိန်မှာအန်ဒီယကင်းစွာနဲ့လူကြီးငန်းလုပ်နေလို့ပေါ့။မကျွန်တော်လူကြီးငန်းလုပ်ချင်လို့လမ်းမထားပြီးကျွန်တော်ကတိုက်တူပြီးရတယ်လို့ပြောလို့
။ဆရာ
ဝန်တွေလည်းမအောင်ကတိုက်တူပြီးသွားတဲ့အရာရှိနေတယ်။ဒီများနိုင်ငံမှာဆိုပြေးရတဲ့ဘုမဆဘင်းကြီးမဆဘင်းကြီးကျွန်တော်လုပ်တယ်မဆိုဆဘင်းကြီးကမှကမ်းမကိမ်းမသိအောင်ဆဘင်းတော့လမ်းတီးတန်းလုပ်ပြီးတာမျိုးသဘောပြောတာ။အဲနိုင်ငံတော်ဆဘင်းကြီးနိုင်ငံလို့အဲဆဘင်းကြီး subsidize ကြီးနဲ့ရောင်းပေးတာမျိုးသဘောတန်မျိုးကြီးကျွန်တော်တို့အဲတော့ကျောင်းနေမှာ physical activity မျိုးလုပ်အောင်လို့ဒီကဲလှုပ်ရှားမှုအချိန်မျိုးဒီတော့ကျွန်တော်တတ်မှတ်ပြီးတော့ကိုယ်ကလှူရှာမှုတွေကလေးတွေကိုလုပ်ခိုင်းဖို့နောက်ရက်ကွက်တွေမျိုးရည်တွေထောင်ပြီးကျွန်တော်ကစားကွင်းကြီးအာဇရာကွင်းကြီးအာဇရာယူပါဘူးကိုနိုင်ငံတော်ပေါ်လီစီချပြီးတော့သူများနိုင်ငံဘာတွေအဲ့ဒီလိုလုံးဝလာတယ်ကစားအကောင်မလို့ဒီကစားဝင်ရမကြည့်လို့ဘယ်မှာသွားမလို့ကစားဘူ
းဟုတ်ကဲ့နောက်တစ်ခုကဒီဆေးလိပ်ဆေးရွက်ကြီးအရက်နဲ့ပတ်သက်လို့ပါဆရာကြီ
းသူပဲကူတွေကျွန်တော်ချိန်မှာဆေးလိပ်တွေကအသက်ရွယ်မှုယူကိုကျန်နေကြလို့ရတယ်ဒီကတော့အသက်ဆင်းရဲမကြည့်တဲ့ဒီလုံးဝဝင်လို့မရဘူးဟုတ်ကဲ့နောက်တစ်ခုကဆေးလိပ်ဘရောမှာခွဲမရအောင်အထုတ်လိုက်ပဲဝယ်ရမယ်ပက်ကေ့ချ်လိုက်ပဲဝယ်ရမယ်အဲ့တော့ပက်ကေ့ချ်ကတော့ကြီးကြီးတော့ကြီးကြီးတော့မတက်နိုင်တဲ့ကလေးတွေနဲ့မိန်းမတွေတို့မတော်တော့ဘူးပေါ့အခုတော့ဒီမှာကနှစ်လိပ်တည်းဝယ်လို့ရတယ်တစ်လိပ်တည်းလည်းဝယ်လို့ရတယ်အသက်ဆက်ရှင်တွေပါလေဘာမှကြည့်လာဝင်ရောင်းလိုက်တာပဲနောက်အရက်လက်တီတွေပဲညနေငယ်မှာဆက်ဆက်ရှင်တွေပြည်တယ် sorry ကျောင်းသားကပြပြမှတ်ပုံရင်းပြပြီးတော့မှအသက်ကိုပြပြီးတော့မှအရက်ရောင်းတယ်ဒီမှာဘလူးဝက်ပြလာပြီးတော့အရက်ကလည်းအခုဆိုမိုးလင်းရစရမနဲ့လေးစားကြီးတော်မူသည်ဟူရကျွန်တော်လမ်းချောက်တဲ့နေရာတွေမှာဆိုကျွန်တော်အင်းရကန်ဆောင်မှာဆိုတခါတည်းအရက်ဝိုင်းမျိုးအကြီးကျယ်ပဲပြောရင်ယုံမှာမဟုတ်ဘူးသူပြည်ငယ်လေးတွေအရက်တွေကြီးဝိုင်းပွက်ပြီးတောင်းနေကြတာလေအဲ့ဒါတွေကိုပညာနဲ့ပြရမယ်ရှိသေးစီရမယ်ဘယ်လိုမှမရဘူးဆိုတော့လေအရေးကြီးတယ်လို့ပါမှာပေါ့နော်ဆိုပိုလုပ်ပြီးနိုင်မှကျွန်တော်လူတူကဆိုတော့ပြောတဲ့ယောဂါတွေဖြစ်နေမှာတော့လေးမှတ်တစ်ချို့ကြမယ်နောက်မှရှိကျွန်တော်ရှေ့ချောက်တောက်ချောက်တောက်ချောက်ပါပူပူရှိပြီးပူပူတည်ပါမယ်ဒီယောဂါတွေနဲ့ပဲ
ဟုတ်ကဲ့
2004ခုနှစ်တုန်းက2004ခုနှစ်ကရန်ကုန်မြို့မှာကျွန်တော်ဆက်ပြီးလုပ်ခဲ့တော့စီယိုတူဂျိုယောဂဖြစ်ပေါ်နေမှာ 11.84% ရှိတယ်လူပြားပါစနစ်ရခိုင်နှုန်းကြီးပါရှိတယ်ပေါ့အခုရန်ကုန်တိုင်းမှာနောက်ဆုံးလုပ်ရတဲ့2014ဆက်ပြီးရ 18.2% ရခိုင်နှုန်းကြီးပမာပြီးမှရန်ကုန်အများဆုံးပဲဒါကတော့မြို့ကြီးဖြစ်တဲ့ကြောင်ပေါ့ဆိုတော့ဒီ7ကကာလတော်တွင်မှာ6ရခိုင်နှုန်းစီယိုတူဂျိုယောဂဖြစ်ပေါ်နေတိုးတက်လာရန်ကုန်တိုင်းမှာနောက်တစ်ခုကြည့်လို့တော့ပြောမယ်အဲ့တော့နောက်ဆက်ပြမှာကျွန်တော်ကဘာမှမလုပ်ဘဲနေဆိုရင်အဲ့ဒီလိုပဲအနည်းဆုံး600ကျော်ဒီကဘာပူတိုးတက်ပူပဲရှိတယ်။အဲ့တော့ဒီချိန်မှာကျွန်တော်အစိုက်ကွန်ဆိုင်လုပ်ဖို့လိုပြီးပေါ့နိုင်ငံတော်ကနေပြီးတော့ဦးစီးဦးမကမကရလုပ်ပြီးတော့ကာကွယ်ရေးလုပ်ဖို့လိုမယ်ပြည်သူ့ကိုပါလောင်လုပ်ဖို့လိုမယ်နိုင်ငံတော်ရဲ့အမြင့်ဆုံးမှာတောင်းရှိတဲ့လူမှာတောင်းရှိတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂ
နိုင်ငံတော်ဒရိုင်ကြီးလုံးတိုင်တန်နေတဲ့လုပ်ဖို့လေ
ဖြစ်တဲ့ဟိုအနေထားရှော့ချနိုင်ဖို့အပြင်ယောဂဖြစ်လာပြီးခုနကဒီသေဆိုးရတဲ့အနေထားရှော့ချဖို့အတွက်ကိုဆိုင်ဘယ်ချက်တရားအဓိကအရေးကြီးဆုံးဖြစ်မလဲ
ဒီယောဂဖြစ်တဲ့အချိန်မှာဒီယောဂလေးကြောင့်ဖြစ်တဲ့မဆက်တရားကြီးရှော့ချဖို့ဆိုရင်နံပါတ်1ကအဲ့ဒီလူတွေယောဂရှိမယ်ဆော့ဆော့ဖိတိဖို့လိုတယ်အဲ့တော့ screening လို့ခေါ်တဲ့ယောဂတွေကိုစောစီစွာရှာဖို့ပေါ်တူချင်းကိုကျွန်တော်လုပ်နိုင်ဖို့လိုရပေါ့ဒါပေမဲ့အဲ့ဒါနဲ့မလုပ်တော့ဘူးယောဂရှာဖို့ကိုစောစီရှာဖို့အဲ့ဒီလူတွေကိုတီတီရောက်ကုနိုင်ဝလို့ရ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီထိအောင်ကုဖို့ဆိုလို့ရှိရင်အဓိကဘာတွေလုပ်ပေးဖို့လုပ်မလဲဆရာ
health system ပေါ့ကျန်းမာရေး system ကိုအောက်ခြေလူရဲ့ health center တွေကိုဟုတ်တာရှာလီရှိဦးကြီးတက်ကူစီဦးကြီးတိုင်းနိုင်ငံစီဦးကြီးတီကိုပြည်ပြည်ကြောင်းလေးတွေကိုလုပ်ဖို့လိုရ reform လုပ်ဖို့လိုတာပေါ့အဲ့ဒီအပိုင်းမှာကျွန်တော်ရှိမှကျွန်တော်လေးအားနေတယ် health system reform လုပ်ပေးလို့တော့ကျွန်တော်တို့က health system strengthen လုပ်တယ်ခေါင်းပြည့်ပြီးတော့ပြင်ဆင်တယ်လို့ပြောတော့ပြောနေတယ်ဒီဘက်ကညာလေအခုဖြစ်ပါနှုတ်ကြားနေတဲ့ကုသမှုတွေယောဂတွေကုသမှုတွေကျွန်တော်ရှေ့ရလူတွေက health system မှာ ready မဖြစ်သေးဘူးအဲ့ ready ဖြစ်လာအောင် prepare လုပ်ဖို့ကျွန်တော်ကလုပ်နေတယ
်ဟုတ်ကဲ့ဆရာတို့ဒီချက်မရေးစနစ်တစ်ခုလုံးကိုပြန်ပြီးတော့ဒီဖြစ်ပင်ပြောင်းလဲမှုတွေပေါ့နော်လက်ရှိနိုင်ငံတကာအနေထားနဲ
့ကျွန်တော်ကဒီယောဂတွေကဖြစ်နှုတ်များနေတယ်ဖြစ်နှုတ်များတယ်ဆိုဒီယောဂတွေကိုကျွန်တော်ကုတတ်အောင်ဆိုကျောင်းနေနေစပြီးတော့သင်ယူညွတ်တဲ့တွေကိုပြန်ပြီးတော့ပြင်ပြီးတော့ ယောဂါကြီးကာကွယ်ရေးနဲ့ကုသရေးကိုကျောင်းသားဘဝတွေကကျွန်တော်စပြီးတော့ရင်းနှီးပြီးတော့ကျွမ်းတုံရှိအောင်လုပ်ပေးလို့တို့မယ်လုပ်ပြီးတဲ့အခါကျတော့ဆရာဝန်ကြီးအလုပ်တင်ဆရာဘဝဘဝနဲ့ဆရာဝန်အငယ်ဆရာဝန်အလားဆရာဝန်ကြီးစားဒီယောဂါကြီးကိုကျွမ်းကျွမ်းကျင်ကျင်ကာကွယ်ပြီးတော့ကုသရေးကိုဟောငါတို့ရေးကိစ္စပါလားလို့သူရဲ့သဘောထားပြောင်းပြီးတော့ဖြည်းဖြည်းကာကွယ်ကုသရေးမှာပါဝင်နိုင်အောင်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောအဓိကဘာတွေလုပ်ပေးဖို့လုပ်မလဲဆရာ
နောက်တစ်ခုကျွန်တော်ညီမပြင်ရခုရှိတာ self financing ပေါ့ကျမကြီးဘယ်နေကလာလို့လုံးဝကိုပြင်ရမယ် health insurance system ကိုကျွန်တော်ပြင်ရမယ်သူတွေကဒီယောဂဖြစ်တဲ့ကျင်းကနာတကြီးယောဂတွေဖြစ်တဲ့အတွက်ကြောင့်လို့ကျွန်တော်ရရှိကူရမှာတစ်သလုံးကူရမှာတစ်သလုံးကူရတဲ့အခါကျတော့စီးကူတဲ့ကျင်းကလည်းစီးတယ်လေးမျိုးငါးမျိုးဒီလိုပေါက်တဲ့ကမှာကိုယ့်ရဲ့ကိုယ်ဆိုင်ကူတင်ရ health insurance system ရှိ social security system နဲ့အလုံးကပ်ပါမရှိဘူးအဲ့တော့ကိုယ့်ရဲ့ကိုယ်ဆိုင်ကူကတော့တနင်္ဂနွေလေးကူညတတိယကူပဲဈေးဦးမှာဈေးသုံးမျိုးတောင်းမှုချင်မဲ့တဲ့မျိုးမတောင်းနိုင်ဘူးပေါ့တမျိုးလောက်ပဲတမျိုးလောက်ပဲတောင်းနိုင်မယ်ကာကွယ်မှုကကူတောင်းမှုထိရောက်မှုရှိဘူးအဲ့တော့ဒီယောဂရဲ့ဖြစ်တဲ့လူကရှိရှိမရှိရင်ဘာဆိုကြတော့မတတ်နိုင်လို့ပေါ့ဘုကူကအသေးခံသွားရမျိုးလည်းရှိတယ်ပေါ့နောက်ရှိတဲ့ဟာဆိုရောင်းချရေးပို့တဲ့အခါကျတော့ဒီဒီမတင်နဲ့မွေးတဲ့ဆင်းရောက်သွားအောင်အဲ့တော့ငွေကြီးအကျက်တည်းမဖြစ်အောင်ဒီ health financing system ပြင်ဖို့ကိုလိုတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တက်တဲ့ကျမကြီးခဏကိုနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ခဏတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုအလှည့်ပေးရအောင်ပါ BNI အဖွဲ့ဝင်နေကြာဒေသသတင်းတော်တွေစူးစီးတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ FIBA ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တိုင်းသာလက်နက်ကိုင်အဖွဲ့အားလုံးရင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ဖို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ထိပ်သီးအစည်းအဝေးကနေဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ဗဟိုမူရစ်ဆေးဝါးတိုက်ဖျက်ရေးဌာနကနေမူရစ်ဆေးဝါးပျောက်ကင်းဖို့ UWSA ဌာနချုပ်ပန်ဆန်းကိုစာရေးသားပေးပို့လာတယ်ဆိုတာနဲ့မူနိုင်ငံရေးပါတီ၃ပါတီကနေတပါတီတဲ့အဖြစ်ပေါင်းစည်းဖို့သဘောတူလက်မှတ်ရေးထိုးသွားမယ်အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ NCASEAO တတိယအကြိမ်မြောက်ထိပ်တီးအစည်းအဝေးကနေတိုင်းရင်းသားလက်နက်ကိုင်ဖိတ်အားလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ရေးအတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ် NCA လက်မှတ်မထိုးနိုင်တဲ့အဖွဲ့တွေနဲ့တွေ့ဆုံပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်အပိုင်းကိုချပြသွားမှာဖြစ်တယ်လို့လက်မှတ်မရေးထိုးရသေးပေမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်လာဖို့ကြိုးပမ်းသွားမယ်လို့ KNU ကရင်မျိုးသားစီယုံဒုဥက္ကဋ္ဌဘဒူစောခွေထူးဝင်းကပြောပါတယ်လက်ရှိပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိစုပ်နေတဲ့အပိုင်းတွေကိုအစိုးရတက်မတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းထိပ်ပိုင်းခေါင်းဆောင်တွေအကြားအ мян ဆွေးနွေးညှိနှိုင်းဖို့လိုကြောင်း NCASEAO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘူးစင်ကျုံးကပြောပါတယ်စက်တမလာ၈ရက်နေ့ကနေ၁၇ရက်နေ့အထိထိုင်းနိုင်ငံအတွင်းကျင်းပခဲ့တဲ့ NCASEAO အဖွဲ့အစည်းအဝေးမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၀ဖွဲ့ထိပ်သီးခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်
တရုတ်နိုင်ငံယူနန်ပြည်နယ်ဗဟိုမူရစ်ဆေးဝါးတိုက်ဖျက်ရေးဌာနကနေ၃နှစ်တွင်းမူရစ်ဆေးဝါးပျောက်ကင်းမှု GWSA ဌာနချုပ်ပန်ဆန်းကိုစာရေးသားပေးပို့လာတဲ့နောက်ပိုင်းဝါသက်ဖွဲ့ဆိုင်ချုပ်နယ်မြေတွင်မူရစ်ဆေးဝါးတိုက်ဖျက်ရေးတွေဆက်လက်ပြုလုပ်လာနေပါတယ်။စက်တင်ဘာလပထမပတ်ကနေစပြီးတော့ဒီကနေ့ထိမိုင်းမော်မိုင်းပေါက်မိုင်းဖြံဟိုဆောင်ပန်ဆန်းစတဲ့တရုတ်နယ်စပ်မြို့မြောက်ပိုင်းဝနယ်ပါဝင်ဝါသက်ဖွဲ့ခြေပြုလှုပ်ရှားနေတဲ့ထိုင်းနယ်စပ်မိုင်းစပ်မြို့နယ်မိုင်းတုံမြို့နယ်ဘက်မှာလည်းဒေသခံတွေကိုဂိတ်ထောင်ပြီးစစ်ဆေးမှုတွေပြုလုပ်လာနေပါတယ်။ဝါသက်ဖွဲ့ထိန်းချုပ်နေမြေတွင်ဘိန်းခင်းတွေမရှိတော့ဘူးလို့လွန်ခဲ့တဲ့ဆယ်နှစ်ကတည်းကဝါသက်ဖွဲ့ထုတ်ပြန်ကြေညာထားပေမဲ့အမေရိကန်နဲ့ထိုင်းနိုင်ငံဆိုရကတော့ဝါထိတ်တန်းခေါင်းဆောင်ဖြစ်တဲ့ဝီရှော်ကန်းကိုမူရစ်ဆေးဝါးမှုနဲ့ဖန်ဝရန်ထုတ်ထားပါဗျ
အမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကံမှုပုံမှန်တည်နေတဲ့နဲ့နိုင်ငံတော်အကြီးညိုပြည့်စုံမှုပုံမှန်၅တောင်ညာ၅ခွေရုံနဲ့တရားစွဲဆိုဖို့စစ်တွေခရိုင်တရားရုံးကအမိန့်ချမှတ်ခဲ့ပါတယ်စတမာလဆယ်ရက်နေ့ကစစ်တွေခရိုင်တရားရုံးမှာဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ရင်ဆိုင်နေရတဲ့အမှုသုံးခုထဲကမတရားအ
Kere, Yakan Pien Nangando, a chocha, Anna, Jasongin, one ne, Omipwe, Kana, Ma, Hobio Murine, Patapi, Dota Imone, Saisia, Wihin Andoha, Nangano Ponga Mu, Nangano Achino Piasi Mu, Matia Aten Sate Murine, the Ayan Sainiara, Pipare.
Mumjit Party, Pohutana Jogo, Frigga PC, Toya Ludan Keredu, Mondangado, Ashin Isako, Ashin Ogantago, Changsu Mune, Tadana Yi Uzi Muga, Setemala Sayanega, Toya Twiso, three big hebare. Pina Lunjo Yun and Nesa Yia Wunjitana, Wunji Timbia Mune, Mumjina Soya, Nunja Chaya, Mune Tadana Yi Uzi Mune Pogani, Ashin Isa Trintoni, Changsu Mune, Mudum Priyati Satin Dago, Toya Twiso, Piosu Kera, Pitello, Ashin Isagani, Maja Kevare. And see Lama Yi to be the mobile party go. Matea thing and a soya pepper pick up you fit that way. A soya go sanya dam hobe. Mimi do more mura yi to a season at Tatana, Toya Ludanjin that pitcher. Nune Tatana yi Uzi Mugu, Piana Pioja Kerelu, Ashin Isaga, Mueso Bare. Uzin Solaco, Ashin Isaha. Natalo say you got boy sanya that Pimune. Electronic at Ubudine. Natalo say who is set in Balama. Tonga Sangane Chama Kankayabi. Nangano Tamarame, the Lumia Lara Pibare.
India Myanmar အကျိုးသူ ပူးပေါင်း ဆောင်ရွက်နေတဲ့ ကလတ္တံ ပတ်စုံ ဖွံ့ဖြိုးရေးစီမံကိန်းရဲ့ အစိတ်အပိုင်းတစ်ခု ဖြစ်တဲ့ ချင်းပြည်နယ် ပလက်ဝ မြို့နယ်ကနေ မီဇိုရန် ပြည်နယ် အကြား ကာလန် ဖောက်လုပ်ရေးနဲ့ အခြေခံ အဆောက်အဦး တည်ဆောက်ရေး လုပ်ငန်းမှာ လုပ်ကိုင်နေကြတဲ့ အလုပ်သမားတွေဟာ တက်ဆိုင်ရာ ကုမ္ပဏီက လှုပ်အားခထုတ်မပေးတာကြောင့် အခက်အခဲ ကြုံတွေ့နေရပါတယ် India Company, the Coupit, CNC Company, Assault Uti, Sawy Longango, Tawan, you look in the B. Palawa did a cat, look the Matia, Kaha, Picket, Son Lagarega, look a cat, Maya Jabulo, did a cat, look the Mata Uga, Pioare, did a cat, look the Mariha, the yellow a cat, the town no ne, look in the Jara Pippi, a cool as she maro, Company Pekka, look a cat, shimmer pin, and the adwe, the la jog, a low not honey abare.
KNU Tenjo Nemi Tama Nama, Suya Tamrone, Kayen Lumia Yitamro, K and Elita Puedroja, Akula Pikamu Seta Pipuala Nibare, Papon Kayan K and Eli Shoshan Nemi Dwima, A Suya Tamro Bega Nemi Jolombi, Viala Kello, Dilasia Nimale, the Pan Pikamu Pipuaka Hello, KNU Tama Nga Yuntaimu, Pumu Socolate to Gapioare, Pigger Lago Mangale, KNU Tama Nga Bema, the Jobian Pikamu Pipuala, Kanyino Yazana Yajoha. Yanjinguma Pisha on Abi, a coaching did Niyama Pian Yedi Wulu, did I can up your water?
A coot the denario select ten set Pedro Maba, Munanga ye party, don't party gane, the party get a pit bouncy boo, Lamet set the Malan, the set the Yenima, the ball to Lama ye to Dwajama Pipare, Dijamuro, Miglia Mongani, Susie ten set Tabare.
One day, the long sign, Democracy Party, Momuta Party, Monanga ye in Asu de Pichare, Moncoza Bu Party, Account Hair Posan ye Puero, Picare, Ocola Combaima, the party Pip, Bouncy Po, a pit at the bottom ye capy, Mon Party Lo, meet the man and capy, Pipare. Party Bouncy Canago, Molamia Muma, Pulo Jimba Domelo, Momuta Party, Tweet Twin Moon, Nanny Tamaka, a Kulu Suvare. မောပါဒီဆိုရဲ့အမျိုးအစီအစီဖြစ်တယ်။တော့နောက်တစ်ချက်ကပါဒီမြေပြည့်လက်ဆက်ပွဲနဲ့ပေါင်းစည်းခမ်းနာဟိုကျွန်တော်တို့ဒီစက်တင်ဘာလ
그러ကျွန်တော်တို့ကတော့ဒီအားလုံးပေါင်းစည်းနိုင်မှုကိုကြိုးစားတဲ့အခါမှာတပြေးပြေးပုံပေါ်လာတာကိုတွေ့ရတယ်ပြည်သူလူထုအနေနဲ့တော့ဒါနည်းနည်းကျင့်အားရမှုတွေကြီးလာနိုင်မယ်လို့ယူဆတာပေါ့နော်နာမည်ပေးတာအစလဲပြည်သူလူထုတွေပဆန္နာအယပေးတဲ့နာမည်ကိုလဲသတ်မှတ်ထားနိုင်ခဲ့ပြီဒီအတွက်ကိုလဲပေါင်းစည်းရေးကဏ္ဍလဲလုံခြုံရေးအတိအကျလဲသိပြီလက်မှတ်ထိုးမဲ့အခြေအနေလဲရှိနေပြီဆိုတော့ ပြည်သူလူထုတွေပြောလင်းတဲ့ဒီမွန်တပါတီရဲ့ရှိကယုံလုံးပေါ်ဖို့တည်ကြပြီးပေါ့ နော
်အခုလိုမွန်တပါတီဖြစ်ပေါင်းစည်းတဲ့တရင်ကြားသိရတဲ့အတွက်အလွန်ဝမ်းသာအားရမိကြောင်းကိုလည်းမွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်သောမွန်ကမွန်ဘာသာနဲ့အခုလိုပဲပြောပါတယ
်မွန်ဘရာညီတော်မူအနုထမ်းတော်လေးပုံမေမကြတာ
မွန်တပါတီပေါင်းစည်းကြတဲ့တရင်ကြားသိရတဲ့အတွက်ကျွန်တော်တို့အလွန်ဝမ်းသာပါတယ်ကျွန်တော်တို့သဘောထားကတော့မွန်တပါတီဖြစ်ရေးကိုပဲလူလာတယ်ကျွန်တော်တို့အမြင်ကလည်းတည်တဘောပါပဲအခုလိုပေါင်းစည်းသွားနိုင်တာကဝမ်းသာတယ်ကျေစွတယ်စိတ်ကိုအားရတယ်မွန်တော်လိုင်းရင်နဲ့ထုတ်ပြန်ချက်မှလည်းမွန်ပြည်တည့်ရဲ့သဘောထားကိုထုတ်ပြန်ပြီးသားဖြစ်တယ
်လက်ရှိတရားဝင်ပါတီဖြစ်ကြတဲ့ ANDP နဲ့ MNP တို့ဟာနိုင်ငံရေးပါတီများတည်ထောင်ခြင်းနေဥပဒေလောက်ထုံးလောက်နေများနဲ့အညီပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီမှာမွန်ပါတီ MP အမည်နဲ့ပါတီအမည်ပြောင်းလဲမှတ်ပုံတင်သွားမှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်တန်ဆိုင်မြစ်ရဲ့အယောင်ပြောင်းလဲပြီးရေတုညစ်ညမ်းမှုဟာအမ်းမြို့နယ်နဲ့မြေပုံမြို့နယ်ကမြစ်ချောင်းတွေအထိကျယ်ပြန့်လာနေလို့ရေလုတ်သားတွေနဲ့ဒေသခံတွေစိုးရိမ်မှုတွေရှိနေပေမဲ့ပြည်နယ်အစိုးရကလည်းစိုးရိမ်စရာမလိုဘူးလို့ပြောဆိုမှုကြောင့်ဝေဖန်မှုတွေမြင့်တက်လာနေတာပါဒီရေနမူနာတက်ခွဲခန်းကထွက်လာတဲ့အဖြေကိုခြားပြတဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်မောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်
ကျောက်ဖြူမြို့နယ်တန်ဆိုင်မြတ်ရဲ့အရောက်ပြုတ်လွေပြီးရေထုညံ့ညံ့မှုဖြစ်ပေါ်နေပေမဲ့ပူစရာမလိုဘူးလို့ပြည်နယ်လျှက်ဆိုင်စားမှုနဲ့လမ်းပန်းစားသွေးရေးဝန်ကြီးဦးအောင်ကျော်စံပြောဆိုတာဟာဘလို့အထောက်အထားကိုအခြေခံပြီးပြောဆိုရတယ်ဆိုတာမသိရှိကြောင်းမတိကျွန့်ဒေသခံကိုထွန့်ကျေကအခုလိုပြောပါတယ်
ကျွန်တော်စစ်စစ်စစ်နဲ့ဒီနေ့တော်ရတော့မေးဖို့ထင်ဖို့အများကြီးပေါ်နေတယ်ဆိုရအောင်ကျွန်တော်တို့သိရှိထားရပေါ့နောက်တစ်ခါကကျွန်တော်တို့နောက်ဆက်ရည်ကလူတွေရပဲအဲ့ power ရှင်မှာရှိတဲ့အခုလည်းနောက်မြောက်နေတဲ့ဟာကိုကျွန်တော်တို့သိရပေါ့ဒီနေ့ကျတော့ hello hello ဆက်ဆက်ကြောင်းဆိုရဆိုတော့ကျွန်တော်တို့စိတ်နားမလဲ
ဘူးစီတော်မြို့နယ်အမှတ်တိုက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဇော်စွာမြင့်ကမတိကျွမ်းအနှိမ့်တဝရေအယောက်ပြောက်နေတဲ့ကိစ္စကိုရခိုင်ပြည်နယ်အစိုးရကဘလို့ဆောင်ရွက်နေလဲဆိုတဲ့မေးခွန်းကိုဝန်ကြီးဦးအောင်ကျော်စံကရေနမူနာတွေကိုစိုက်တွေတက်ကုတ်သူတက်ခွေခန့်မှာစိုက်ဆစ်ရှာအရသန်ရှိရောက်ပြောက်နေတဲ့ရေမှာအောက်ဆီဂျင်ပါဝင်မှုနေပါနေပေမဲ့ရေနေတဝါတွေအတွက်စိုးရင်စရာမရှိဘူးလို့စတန်ဘာလ900နေ့ကလွှတ်တော်အစည်းအဝေးမှာပြောဆိုခဲ့တာပါဖန်ဆိုင်မြိတ်မှာစတန်ခဲ့တဲ့ရေအရောက်ပြောက်လဲမှုဟာအခုအခါမြေပုံနဲ့အမ်းမြုံတွေကမြိုက်လျှောက်တွေကိုလည်းကျေပြတ်နေပြီးဘာရောက်ဒီလိုဖြစ်ရတဲ့ဆိုတာကိုအစိုးရအနေနဲ့တိတိကျကျထောက်ပြန်ဖို့လိုတယ်လို့လည်းကိုထွန်းကြည်ကစပြောပါတယ်
ဒါကလူကြောင့်ဖြစ်တာလားဒါမှမဟုတ်လေဒီသဘာဝကြောင့်ဖြစ်တာလားဆိုတဲ့ဟာကိုဆက်ဆက်နေနေတော့သိဖို့လိုရဲ့သိကြမရှိပါဘူးသိကြမရှိပါဘူးဆိုတော့ချက်ပြည့်နေုံနဲ့ရတော့ဒါအဆင်ပြေဦးကြတာ
အယောက်ပြောက်သွားတဲ့ရေနမူနာတွေကိုဒက်ခွေဆန်းဆန်းမှုတွေလုပ်နေပြီးရေအောက်ကျမ်းပြန်အထိမှတ်တမ်းတွေယူထားတဲ့ကြောက်ဖြူမျိုးခံကိုစားနေထွန်းကသူတို့တွေ့ရှိချက်ကိုအခုလိုပြောပါတယ
်ဒီလိုမှပါဝင်တဲ့အခါတွေကိုကျွန်တော်ချက်ပြည့်ပြည်ရနောက်တစ်ခါတော့ဆက်မလို့ဝန်ကြီးနာကြတော့ဘောရင်ဒီစစ်ခေါ်ရဒီလိုမှဖြစ်တော်မူကျွန်တော်လည်းဖြစ်တာကြအဲ့လိုကထင်မတူဘူ
းရေအယောက်ပြောက်လဲမှုဟာတရုတ်မြန်မာသဘာဝတန်ငွေပိုက်လိုက်တဲ့ရှိရာမတိကျွန့်ရေနာစိတ်ကန်းရဲ့ငါးမိုက်ခန့်အကွာမှာစတန်ဖြစ်ပွားခဲ့တာဖြစ်တဲ့တော့ဒေသခံတွေကတော့ထင်မြင်ချက်အမျိုးမျိုးရှိနေကြပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကနေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးငင်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ရေးအတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်ဗဟိုမူရစ်စေဝါတိုက်ဖြတ်ရေးဌာနကနေ၃နှစ်အတွင်းမူရစ်စေဝါပျောက်ကင်းဖို့ UWSA ဌာနချုပ်ပန်းဆန်းကိုစာရေးသားပေးပို့ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ Megan Soya ရဲ့သဘောထားဒါကတော့ VNI ဖွဲ့သားတွေတင်ဆက်တဲ့တရင်သတင်းလွှာကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်။တောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
အီရန်နဲ့ဆီးရီးယားမှာရှိတဲ့လက်ကျန် IS စစ်သွေးကြောအဖွဲ့ကိုရှင်းလင်းဖို့စစ်စင်ရေးတွေတိတ်တိတ်ချာချာလုပ်နေပြီလို့ OIR စစ်စင်ရေးပူးပေါင်းဆောင်ရေးတပ်ဖွဲ့ပြောခွင့်ရဗိုလ်မှူးကြီးရှောင်းရိုင်းကပြောပါတယ်အီရန်မှာ ISF အီရတ်လုံခြုံရေးတပ်ဖွဲ့ရဲ့စစ်စင်ရေးတွေကနိုင်ငံလုံခြုံရေးအတွက်တာမကလက်ကျန် IS အဖွဲ့တွေကိုဝေးလံတဲ့အန်ဘာတဲကန်နာရရဲမာယောကာကွတ်ဒီယာလာနဲ့ဆာလာအီဒင်ကတောင်တန်းတွေမှာပါလိုက်လံရှာဖွေနေကြတာဖြစ်ကြောင်းလည်းပြောပါတယ် ISF တပ်ဖွဲ့တွေဟာ IS လက်ကျန်တွေကိုဆက်လက်ရှာဖွေဖော်ထုတ်ရှင်းလင်းပြနေုံနဲ့မကဘဲလမ်းတွေနဲ့အခြေခံအဆောက်အအုံတွေကိုဖျက်ဆီးရေးသမားတွေ တိုက်ခိုက်တာမခံရအောင်ပါအကာအကွယ်ပေးနေတာဖြစ်ပါတယ်။ဩဂုတ်လပထမပတ်မှာပဲ ISF တပ်ဖွဲ့ကအီရတ်နိုင်ငံတလွှားပြုတ်လုခဲ့တဲ့စစ်စင်ရေးတွေကနေအကြမ်းဖက်သမားလို့တန်လျာရှိသူ90ကျော်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ IED ခေါ်အိမ်လုဖောက်ခွေပစ္စည်း900နဲ့လက်နက်ခဲယမ်းမိကျောက်တွေကိုပါဖမ်းဆီးရမိတာပါ။ဒါအပြင်အခုတလော IS စစ်သွေးကြော်တွေအချင်းချင်းတိုက်ခိုက်ခဲ့ကြတဲ့ဒေသရင်းဓာအပိစေုံနဲ့အာဘူကနေကကုတ်ဟာဝီဂျာဆမာရာနဲ့ဆာလာအီရင်ဒေတာတွေကိုပောက်တဲ့လမ်းမကြီးတွေလိုပင်မအခြေခံအဆောက်အုံတွေလုံခြုံရှင်းလင်းရေးအတွက် ISF တပ်တွေကဆက်လက်လှုပ်ဆောင်နေပါတယ်။မဟာမိတ်တပ်ဖွဲ့တွေနဲ့မိတ်ဆွေတွေဟာဆီးရီးယားမှာအပိသက်ဆစ်ဆင်ရေးအတွက်အဆင့်3ကိုလှုပ်ဆောင်ဖို့အတွက်ပြင်ဆင်နေပေမဲ့လက်တွေ့ထိုးစစ်တွေတော့မဆရသေးဘူးလို့လည်းဗိုလ်မှူးကြီးရိုင်ယန်ကပြောပါတယ်။ဒီဆစ်ဆင်ရေးဟာ ISF တပ်ကြောအဖွဲ့ကိုသူတို့နောက်ဆုံးခြေကုပ်ယူထားတဲ့ Euphrates မြစ်တောင်ကြားဒေသမှာအရှိန်တိုးပြီးနှိမ်နင်းဖို့အတွက်ကြိုးစားမှုဖြစ်ပါတယ်။ Euphrates မြစ်တောင်ကြားဒေသမှာအဲဆစ်သွေးကြော်တွေအခိုင်အမာခြေကုပ်ယူထားတဲ့ဟာဂျင်ကနေအရက်သားတွေဘေးကင်းရင်းထွက်သွားနိုင်ဖို့ Syria ကာကွယ်တပ်ဖွဲ့ SDF ကလည်းစိတ်ချရတဲ့လမ်းကြောင်းပေးပြီးထိုးစစ်ဆင်ဖို့ပြင်နေတာဖြစ်ပြီးအဲဒီကနေထွက်ပြေးဖို့ကြိုးစားတဲ့ IS တိုက်ခိုက်ရေးသမားတွေကိုပါဖမ်းဆီးဖို့လုပ်နေတာပါ။ကြံစီရဲအရှိမြောက်ဒေသမှာတော့ဒေသရင်းလုံခြုံရေးတပ်တွေဟာမြို့တွေကလုံခြုံရေးတပ်ဖွဲ့ရဲ့အကူအညီနဲ့မြို့ရွာလုံခြုံအောင်လှုပ်ဆောင်နေပြီး IED တိုက်ဖြတ်ရေးလုပ်ပြီးအရက်ဖက်တည်ငြိမ်မှုရှိရေးအတွက်ဆက်ကြိုးစားနေတယ်လို့ IS တွေပြန်ပြီးဥမော်မလာဖို့အတွက်လုပ်နေကြတာပါ။ဒါဟာအီရန်နဲ့ဆီးရီးယားဒေသတလွှား IS တွေကြီးစိုးစင်ကအခြေအနေမျိုးပြန်ပြီးမရောက်ဖို့ကြိုးစားနေတာပါ။အီရန်မှာတော့နိုင်ငံတလွှားလူနေမှုတိုးတက်လာဖို့အစိုးရကလှုပ်ဆောင်နေပြီးIS တွေတိုက်ထုတ်ရင်ပျက်စီးခဲ့ရတဲ့အခြေခံအဆောက်အုံတွေပြန်လည်တည်ဆောက်ရင်းနဲ့ရင်းနဲ့မိလို့နေ့စဉ်လိုအပ်ချက်တွေရအောင်အရေးတကြီးလိုအပ်တာတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ Syria မှာတော့အသက်ကယ်ဆယ်ရေးနဲ့အတူမန်းရှင်ရေး၊ရေလျှက်စစ်နဲ့လိုအပ်တာတွေကိုပေးဝေပြီးတည်ငြိမ်ရေးအတွက်ဦးစားပေးလုပ်နေတာပါ။အီရတ်နဲ့ Syria ကနေ IS တွေကိုမောင်းထုတ်ဖို့တမကသူတို့ဘယ်တော့မှပြန်မလာနိုင်အောင်ပါ American နဲ့မဟာမိတ်တွေကလှုပ်ဆောင်ဖို့အတွက်တန်တိတ်ထန်ချထားကြတာဖြစ်ပါတယ်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။သရရှင်တို့နားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်တဲ့အကြောင်းသရရှင်တို့သိအောင်ထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကနေအခုလက်ရှိထုတ်လင်းပေးနေတဲ့တနာ ይ စာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားမှာပါ။VOA မြန်မာပိုင်းရဲ့တောက်ကြနေမနေ့ကင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအရှိတ်ဘက်ခြမ်းကိုဝင်ရောက်တိုက်ခတ်ဖို့ရှိတဲ့အင်အားပြင်း Florence Hurricane မုန်တိုင်းဟာအဆိုးအဝါဆုံးအခြေအနေကိုရောက်မလာခင်ကန့်ကြေကိုတဖြည်းဖြည်းနှိမ့်ကလာနေပါပြီ။မုန်တိုင်းရဲ့အရှင်ဟာတောင်နဲ့မြောက်ကိုရိုင်းလန်းပြည်နယ်တွေကကန့်ကြေတွေကိုကြာသပတေးနေ့မှာစတင်ရိုက်ခတ်နေတာမှာပြင်းထန်တဲ့လေရှိန်နဲ့တူမိုးတွေလည်းတက်ထန်စွာရွာသွန်းနေပါတယ်။ဒီနေ့အတွင်းလက်ရှိအချိန်ထိအင်အားအပြင်းဆုံးတိုက်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခတ်မဲ့လမ်းကြောင်းပေါ်မှာနေထိုင်ကြသူဖိလစ်ပိုင်နိုင်ငံသားထောင်ပေါင်းများစွာကိုအာဏာပိုင်တွေကကြာသပတေးနေ့မှာစတင်ရွှေ့ပြောင်းကယ်ထုတ်နေပြီဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူခွင့်ရေးကျူးလွန်ခဲ့တဲ့ဆိုတဲ့နိုင်ငံတကာရဲ့ပြောဆိုမှုတွေအပေါ်ညှင်းဆိုခဲ့တာအပြင်အဲ့ဒီအဖြစ်အပျက်တွေအကြောင်းသတင်းယူနေတဲ့ writer သတင်းတော်နှစ်ဦးကိုထောင်ဒဏ်ဆင်ရင်လိုက်တဲ့ကိစ္စဟာလည်းတရားမျှတမှုရှိကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ပြောဆိုမှုတွေဟာယုံနိုင်စရာမရှိကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကတွစ်တာလူမှုအကွယ်ကတဆင့်ပြောကြားလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အဲ့ဒီပြောဆိုမှုအပေါ်သဘောမတူကြောင်းသတင်းမီဒီယာလွတ်လပ်ခွင့်ဟာအမေရိကန်ပြည်ထောင်စုအတွက်အရေးပါတဲ့အကြောင်းအရာတစ်ခုဖြစ်ကြောင်းသတင်းတောက်တွေကိုပြန်လွှတ်ပေးတင်ကြောင်းဒီကိစ္စကိုအစိုးရအဖွဲ့အတွင်းတာဝန်အရှိဆုံးပုဂ္ဂိုလ်တွေထံအမေရိကန်ပြည်ထောင်စုအနေနဲ့တင်ပြတောင်းဆိုသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဟေသာနိုဝတ်ကလည်းခြားသာပရိနေမှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားလိုက်ပါတယ်။ဟာသတ်တိယုတ်ဆောင်အောင်ရဲထွေတည်ဆုံမှုအတွက်ရသဒကြီးဥပဒေပုံမှာ၃ရက်နေအရဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းခွင့်ပြုခဲ့တာနဲ့ပတ်သက်ပြီးအဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးပြီးတဲ့နောက်အစ်င့်မြင့်ဥပဒေဝန်ထမ်းတွေကိုအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်အရေးယူထားတယ်လို့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစက်တင်ဘာလ၁၃ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။အရေးယူခံထားရသူတွေကတော့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးအပါအဝင်ဥပဒေအရာရှိတွေနဲ့ရန်ကုန်တိုင်းရဲတပ်ဖွဲ့ကတာဝန်ရှိသူတွေဖြစ်ကြပါတယ်။
တတိယရောက်နိုင်ငံတကာသတင်းကြေညာကိုကိုဇော်ဝင်းလှိုင်ကြီးညာသွားခဲ့တာပါအခုမနေ့အတွက်စီစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ် VOA ကို Nasi ingat jadi dua tu cecut ini siapa le? Nengah nengah kat tolak si mian itu kuat. Nama bidu bidamnya alu mengelar si do ni dema kuyo seba sunan cemai jawab dek mian jenah samui wa.
This program has come to you from the Voice of America, Washington.